Welcome to the Voice of America in Burmese.
Mingla nya jama torash nya khnya. November 29 ye ingani nya ban view myama ban season ni ko American Pirang Zoo Washington DC myo ro ga ni sa tin diet tholin pe ni ba bi. Myama sanaw tin nya 9 nai ga ni 10 nai chi tholin pe ni de season ko ro dynamometer 30 ne dynamometer 58 to a pyin dynamometer 190 ro ga ni diet yak na sin nai ya de lo. View myama ban ye Facebook ne YouTube sa myan na ro ga ni le diet yak na sin chi shi lo ya nai ja ba de khnya. တင်ကလေး ညမှာ အစီအစဉ်မှုဖြစ်နေ ကျွန်တော် ဇော်မလိုင်က ဆောင်ရွက် ပေးတော့မှာ ပါ
မင်္ဂလာပါ ခင်ဗျာ ကျွန်တော်က ဇော်မိုး ဇော်ပါ ခင်ဗျာ ဒီကနေ့ သတင်းတွေ ကိုတော့ ကိုဇော်ဝင်းလိုင်နဲ့ အတူ တင်ပြပေးမှာ ပါ သတင်းတွေ ထဲမှာ ဆိုလို့ရှိရင် ပြည်သူ့လွတ်တော် ဒုက္ခရာ တာဝန် ယူခဲ့သူ ဦးထွန်းထွန်းဟိန် ကို နိုင်ငံတော် တစ္ဆာဖောင်းမှု ဆိုတဲ့ ဆွဆွဲချက်နဲ့ အလုပ်တန်းနဲ့ ထောင်ဒဏ် အနည်း 20 ချမှတ်လိုက်ပါတယ် မြန်မာနိုင်ငံမှာ ဥပဒေ အသစ်တွေ ထုတ်ပြန်လိုက်တဲ့ အတွက် အရက်ဖက် အဖွဲ့ အစည်း ရဲ့ အခမ်းကဏ္ဍ အတွက် စိုးရိမ်ကြောင်း ကုလသမဂ္ဂ လူ့အခွင့်အရေးယုံက ထုတ်ပြန်ပါတယ် ကတ္တာနိုင်ငံ ကမ္ဘာဖလား အစာဦးတွေစားလို့ရမှာ အလုပ်သမား 405 ကျားလောက်သေဆုံးခဲ့တယ်လို့ ပထမဦးဆုံးအချိန် ကတ္တာတာဝန်ရှိသူတူက ဝန်ခံလိုက်ပါတယ် အဲ့ဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
Okay, bakanya tadi ni nasin lu biri aku tadi ni pepuja dekau tempat biri aku masuk ino. Jangan pini dekau jadi ucu ye muri jaruga baca note ni cara balen.
Ia ucu ye mulu di sana. Di jenar lo pedu dekau jenar lo longan ni aku kau mampir naik bu biro di jenar lo cewa longsumu pedu dekau mampir naik jenar lo kuriga longsumu masih bu.
Di jang tadi ni pepuja api songgu nasin jah balen. Air nama lo. Mandalina is a kind time doing a type point of song chin. Kim Pine doing a Tibobus can type point of song yala. Sikong Siga, Dadu Boni, Tong Punit, Jaune, Sikong Si Chimbama, Yoko Puego, Sanchin, Sanap Yawari, Piloni, Dream Pipuja, Nasin Jabame. Now by Dutia by Naiwamaro, Megan and Ai Janti Gonzia, Social Media Boma, Luchi Mare, Deminisa video, the Rindine, Manunulin, Nia Bonzo, a Johnson, Sare, a passing Ganarigo, Timpia Pitabo Shibarakna, Darigum Tin Second, Kuyan Zono, the Rinigo, Kuzo Muchone, Jonas Ola, and Uga Timpia Pitajama.
American Nangan Jai Winji, Anthony Blinken, Nato Mame, a poor win, Nangan Jai Winjiha. Digane Ingane Ma Romania Nangama Dresombi Ukraine a twet liat da Abe Aba Owen Yebo Kuni de Domye Bedwabo Sunni Diamenjabare.
So our message from Bucharest is that
NATO Ukraine go Chenaru Akuni de Sepi Dwamaba, Chenaru Naupian Sok Dwama Mhoba Bulu, a Dunye Mujo Yan Stolambaga, a si we Masami Pulo de Terenza Shenlen Wama Biosu Dwaraba. Russia Tamara Vladimir Putin ha Ukraine sipwema saung ya di go let ne aphet atong pyu ni de lo le NATO dwe mu chok ga pyaw su ba de American pi taung su a ni ne Ukraine go pe me a ye paw aku nyi de go le inga nei ba be naingan jai win chi Anthony Blinken ga tin nya bo shi de lo American a chi dan a ya shi tu ga NATO naingan jai win chi de ye a si we pyin paw ma tadin taw de go pyaw su ga ba de Russia ga ni dong chi tin ne pyet khat taik khan mu chaung Ukraine ya hlyat sit swan yin a ba a win a che kan a sa u de pyet si ga ya ba de A kupu load that NATO Nangan Jai Winji Asi Wigane, Ukraine to Lanza Si Liasid da Abe Se, Sewa Drone Pia Kriane, Sayadi do Luade Piside, Aba Wen, Selene Pizzi Mahode, Yebo, Aguni Pele Melu, Nolayabare.
Tio Nangama Topian Tare, Covid, Loma Kinsin Ye, Zero Covid Policy, Sanchin, Sanapia Mude, Shame in Pipo Nirago, Hantare and Inet. တက္ကသိုလ်ကျောင်းသားတွေကိုတရုတ်အာဏာပိုင်တွေကနေရပြန်ဖို့နေပါတယ်။ဆန္ဒပြသူတွေဟာဒီတင်းကျပ်တဲ့မူဝါဒတွေထုတ်ပြန်ထားတဲ့သမ္မတရှီချင်းပြင်ယာရုကနှုတ်ထွက်ပေးဖို့ပါတောင်းဆိုနေကြတာပါ။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းမှုတွေလုံဆောင်ခဲ့တာကြောင့်ဒီကနေ့နိုဝင်ဘာလ29ရက်နေ့မှာမြို့တော်ဘေကျင်းနဲ့စီးပွားရေးအချက်အချာရှန်ဟိုင်းမြို့အပါအဝင်တခြားမြို့တွေမှ ဒါပေမဲ့ယောဂပိုးကုဆတ်မှုတစ်ခုချင်းစီကိုတိကျခွဲထုတ်နိုင်ရေးအတွက်ရည်ရွယ်ပြီးတန်ပေါင်းများစွာသောပြည်သူတွေကိုနေအိမ်မှာနေကြဖို့ထုတ်ပြန်ထားတဲ့ Zero COVID Policy ကိုတော့အာဏာပိုင်တွေကဆက်လက်ထုတ်ပြန်ထားဆဲဖြစ်ပါတယ်။သမ္မတရှိချင်းဖြင့်တက်ခဲ့တဲ့ရှင်းဟွာတက္ကသိုလ်ကအကြောင်းသားတွေကတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဆန္ဒပြပွဲမှာသူတို့ပါဝင်ခဲ့တာဟာကိုဗစ်ကူးစက်သူတွေကိုကာကွယ်ပေးတဲ့အနေနဲ့ဆန္ဒပြကြတာလို့ပြောပါတယ်။နေကလာတဲ့ကျောင်းသားတွေကိုအာဏာပိုင်ကဘတ်စကားတွေနဲ့ဗူရာယုံတွေကိုပို့ပေးလိုက်ပြီးကျန်တဲ့တင်ကြားပို့ချမှုတွေနဲ့စာမေးပွဲတွေကိုတော့အွန်လိုင်းကနေပဲဆက်လက်ဆောင်ရွက်သွားမယ်လို့ပြောပါတယ်ခင်ဗျ။
ဒ Tang Korea ma, the big mouse and up Jan either town at the Kuntin come on the Marigo, a Lopian Sinjabu, Ingani Mabe, Suyaga Media Topian Lebade, Suya Winimia, Siwigani, debut Topiangere, Tamara Yung Sugyoye, a main ha, the big mouth Kadamari dega, Bilami Tere Kuntin Kadamarigo, dig up Jima Tawan Yabare.
Cement Chagang Dung Mulua.
中单的时候，比拉米内路阿的一艘单桨的要么来的，对，等那个路嘛，是的，扫路一龙安队，一打工的路，他们用所有的标准给他吧，公司进步高的那不得比没进来的，对，工程刚忙的妈妈对新人员也配合无上比，比个的一打的，比个的加大不的那个的个，阿龙身边的被冒上那边的加大批发的，第三那边木阿独立阿进批比，从来的东阿来的进步路开发的，当过的阿妈公司包上高的个，内容弄到，阿所有的单把被他发的，第三那边阿那他那三那姑娘嘛，购买批发的，阿所有的牙医都内他都他被买来工程到加大马的个，弄到单把大个，底下不比直接表面批示进来的，这个内头边的阿所有阿妹个阿将表姐没洗白。
มาไล่หน้าบ้านก็ท่าวันตรงนี้ดามมอบเมริกันดอลลาร์หน้าท่าวันท่าวันเลี้ยงเนี่ยนี่เด็ดดังเว็บเพจสามมาพิบาร์เลยครับอีรันเองก็ต้องพิบบอกเลยสนับยาบริเอตุนลูกบ้านต้องอยากจะเตะส่งเงินเลยลูกอีรันโบโจจิตูกามันเนี่ยโนมาลันเซชเชนเนี่ยมาพิจารณาจ้าวแต่หากสนับยาบริเอจังเตะส่งเงินเลยสิ่งกูสู้ยาดาวน์ชิตูดูเนี่ยลงเงินเลยนั่นละอันตรงประมาณตรงเจนทุบพอพิจารณาได้พิบาร์เลยอีรันดอลลาร์ยี่สั่งตัดพวยเอ้ากระตันเลี้ยงสัญญาฐานะจ site မှာ ဖော်ပြ ထားတာ ပါ ဣရန် နိုင်ငံ မှာ အသက် 22 နှစ် အရွယ် မာဆာ အမီနီ ဆိုတဲ့ အမျိုးသမီးငယ် ကို ခေါင်းစီး မဝတ် ထားတဲ့ အတွက် ဆိုပြီး ဘာသာရေးရဲက ဖမ်းဆီး ထားစဉ် နိုဝင်ဘာလ 16 ရက်နေ့က တည်ဆုံး သွားခဲ့တဲ့ ဖြစ်စဉ်ရဲ့ နောက်ဆက်တွဲ အဖြစ်နဲ့ နိုင်ငံ တဝမ်း ဖြစ်ပေါ်ခဲ့တဲ့ အမျိုးသမီး အခွင့်အရေး တောင်းဆို ဆန္ဒပြပွဲတွေကို အာဏာပိုင်တွေက အင်အားသုံး ဖြိုခွင်းခဲ့တာ မှာ အမှန်တကယ် တည်ဆုံးသူ အရေး အတွက်ဟာ အခု ဣရန် ဗိုလ်ချုပ်ကြီး ပြောလာတဲ့ အများကြီး ပိုတယ် လို့ အမေရိကန် အခြေစိုက် လူ့အခွင့်အရေး လှုပ်ရှားသူတွေက ပြောပါတယ် ဆန္ဒပြပွဲတွေ စတင်ခဲ့တဲ့ အချိန်က စလို့ ဆန္ဒပြသူ 452 ဦးနဲ့ လုံခြုံရေး တပ်ဖွဲ့ဝင် 60 တည်ဆုံးခဲ့ပြီး လူပေါင်း 18,000 ကျော်လဲ ဖမ်းဆီး ထိန်းသိမ်း ခံထားရတယ် လို့ ဆိုပါတယ် ဒီဆန္ဒပြပွဲတွေဟာ လက်ရှိ အုပ်ချုပ်ရေး အာဏာ ရရှိထားတဲ့ ဘာသာရေး ခေါင်းဆောင်တွေ အာဏာ ရရှိခဲ့တဲ့ 1989 ခုနှစ် ဆန္ဒပြပွဲတွေ နောက်ပိုင်း ဘာသာရေး ခေါင်းဆောင်တွေရဲ့ အာဏာ ကို ချိန်ချောက်လာတဲ့ အကြီးမားဆုံး ဆန္ဒပြပွဲလည်း ဖြစ်ပါတယ် ခင်ဗျာ
and then ညပိုင်းမြန်မာဘာသာအစီအစဉ်တွေကို ညပိုင်း 9:00 ကနေ 10:00 အထိ 5.19 kHz 15653ည 5.25 kHz 11833ည 5.32 kHz 9335 တို့ဖြင့် စနေတနင်္ဂနွေမှာ 5.19 190 kHz 1595 ကနေ ပြောထုတ်လွှင့်ပေးနေပါတယ်ရှင်
VOA ရဲ့အင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ် မြူတာ ဒီမိုကရေစီ အဖွဲ့ချုပ် NLD အစိုးရလက်ထက် ပြည်သူ့လွှတ်တော် ဒုဥက္ကဋ္ဌ တာဝန်ယူခဲ့သူ ဦးထွန်းထွန်းဟိန်ကို နိုင်ငံတော် သစ္စာဖောက်မှု ရာသီသက်ကြီး ဥပဒေပုံမှ 122 နှစ်ဆွဲချက်နဲ့ အလုပ်ကြမ်းနဲ့ ထောင်ဒဏ် အနှစ် 20 ချမှတ်လိုက်ပါတယ် သူကို လာရှိုးထောင်တွင် တရားရုံးကနေ အခုလုံး အမိန့် ချလိုက်တာဖြစ်ပြီး အဲ့ဒီ အမိန့်ကို အယူခံဝင်ဖို့ရှိတယ် လို့ မိသားစုနဲ့ နှိမ့်ဆက်သူတွေက ပြောဆိုပါတယ် ပြီးခဲ့တဲ့နှစ်က 905 ကာကြီးခါခွင်းနဲ့ ထောင်ဒဏ် 4 နှစ် ချမှတ်ထားတဲ့ အတွက် အခုထောင်ဒဏ်200ပေါင်ဦးထွန်းထွန်းဟင်ဦးထွန်းထွန်းဟင်ကိုထောင်ချတာဒါ24နှစ်တည်တည်ရှိပြီဖြစ်ပါတယ်လက်ရှိမှာရွေးကောက်ပွဲဆံရပုံမှတစ်ခုနဲ့လဲစစ်ကောင်စီကထပ်မံတရားစွဲဆိုထားတာမို့ဒီအတွက်ဆက်လက်တရားရင်ဆိုင်ရဖို့ရှိပါတယ်အသက်83နှစ်အရွယ်ဦးထွန်းထွန်းဟင်ကိုစစ်အာဏာသိမ်းတဲ့2024တခုနှစ်ဖေဖော်ဝါရီလတရက်နေ့မှာနေပြည်တော်မှာရှိတဲ့ပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌန Dashu, Chenango Puga, Pomanga, Kaji, Pomanga, Kagui, Tiana sent Nidone, Yuka, Uri Pomari, Ned, the assets who get up to Pare, the September when Nangano, Diming and Don San Sujina, Tamara, Uimino, Bosso, Tare, Muridega. Now, so Janet, Agri, like Samu, Namu, Go, Digni, Sisi, Jana, Boo, Season Tabi Mele, Layal Tusu, Boot, Tati, Malana, Naja, Mu, Sisina, and James Shiva.
Tila saw by second cigar at Tip Pinsin, Piatanai, then put map on the Jin Sanya, Ubri Jow, a Yapelumu, Upwe, Sidin, Luquin Yi, Longani, a port, Tayamuri, Sodo Wawa Pilama, a two so in a jow, Luquin Yi Sanya, Kulatamaga, Mahaminio, UN, OHCH, Aga, three Bilabare, Nemanangama Sita, Anna Tengere, Chingasalo, Anna Temu, Sanchin, Durigo, Pansi, Yura, ချင်း၆နောက်ဆက်တာတွေအပါအဝင်မြန်မာစစ်တပ်ရဲ့လုပ်ရတဲ့ကြောင့်အရက်ဖက်လူမှုအဖွဲ့တွေနှိမ့်နှင်းခံရပြီးဖြစ်သလိုအခုနောက်ထပ်ဥပဒေသစ်ကြောင့်လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုပါအကြီးအကျယ်နှိမ့်နှင်းရာကျနိုင်တယ်လို့ UNOHCHR ရဲ့မြန်မာနိုင်ငံဆိုင်ရာဌာနအဖွဲ့အကြီးအကဲ James Rothever ကပြောပါတယ်နိုင်ငံတော်လက်နက်ကိုင်ပဋိပက္ခတွေတိုက်ပွဲတွေရှိနေတဲ့အချိန်စစ်ကောင်စီရဲ့အခုလိုဆုံးဖြတ်ဆောင်ရွက်ချက်တွေဟာလူသားချင်းစာနာမှုအကူအညီအကြီးအကျယ်လိုအပ်နေတဲ့ပြည်ပကဒေသတွေကအိုးအိမ်ဆွန့်ခွာထွက်ပြေးနေကြသူတိရတ္တမ၄တန်းလောက်အပြင်နောက်ထပ်တန်းနဲ့ချီတဲ့အကူအညီလိုအပ်နေသူတွေအတွက်စာနာမှုအကူအညီတွေမပေးနိုင်လောက်အောင်တင်းကြပ်ကန့်တတ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာ UNOHCHR ရုံးကမနေ့နိုဝင်ဘာလ28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးနဲ့ဆီယနာသိမ့်မှုနောက်ပိုင်းနိုင်ငံရေးနဲ့လူမှုစီးပွားရေးအကျတဲ့တွေကြောင့်လူသားဘေးဒုက္ခပြဿနာပိုဆိုးလာနိုင်တယ်ဆိုတာကိုလည်းကုလသမဂ္ဂကအစောပိုင်းကတည်းကသတိပေးလာနေတာပါလက်ရှိမြန်မာနိုင်ငံအတွင်းစစ်ဘေးဒုက္ခသည်တွေအပါအဝင်အကူအညီလိုအပ်နေသူတွေကိုကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေပြည်တွင်းပြည်ပက NGO တွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လူမှုအသင်းအဖွဲ့တွေကအဓိကကူညီထောက်ပံ့ပေးနေကြရတာမှာဒီလိုအဖွဲ့တွေရဲ့လုပ်ငန်းတွေယက်တီရေးစိန်ခေါ်မှုတွေဖြစ်လာနိုင်တဲ့ကန့်သက်တဲ့ဥပဒေတွေကိုစစ်ကောင်စီကပြီးခဲ့တဲ့အောက်တိုဘာလတုန်းကပြထမ်းလိုက်တာဖြစ်ပါတယ်ခင်ဗျာ
ပိုလီယိုကင်းစင်ပြီလို့ကြေညာထားခဲ့တဲ့အင်ဒိုနီးရှားနိုင်ငံမှာရှေးရိုးဇွဲအာချေးပြည်နယ်အတွင်းပိုလီယိုကူးစက်သူကလေးငယ်၄ယောက်တွေ့ရှိခဲ့တာကြောင့်ကာကွယ်ဆေးပေးတဲ့လုပ်ငန်းတွေကိုတနင်္လာနေ့ကစပြီးလှုပ်ဆောင်နေပါတယ်အင်ဒိုနီးရှားမှာလွန်ခဲ့တဲ့10နှစ်လောက်ကတည်းကပိုလီယိုရောဂါကင်းစင်ပြီလို့ကြေညာခဲ့တာပါပြီးခဲ့တဲ့အောက်တိုဘာလတည်းတုန်းကအာချေးပြည်နယ်မှာအသက်9နှစ်အရွယ်ကလေးတူပိုလီယိုကြောင့်ခန္ဓာကိုယ်တစ်စိတ်တစ်ပိုင်းမလုံရှားနိုင်ဖြစ်ခဲ့ပါတယ်။အရင်နောက်ပိုင်းရောဂါကူးစက်သူ၃ယောက်ထပ်တွေ့ခဲ့တာဖြစ်ပါတယ်။ပိုလီယိုကာကွယ်ဆေးရဲမှာအစ္စလာမစ်ဘာသာရေးရာတားမြစ်ထားတဲ့ဝက်သားနဲ့အရက်ပါဝင်နေဆိုတဲ့ကောလာဟာလာကြောင့်အထူးသဖြင့်တော့ရှေးဟိုးဆွဲယူဆရှိတဲ့ဒေသတွေမှာကာကွယ်ဆေးပေးဖို့အတွက်နှောင့်နှေးကြံ့ကြာခဲ့ပါတယ
်။အခုနှစ်အင်ဂျီရောခရစ်စမတ်အလားစင်နာမှာအလားရက်တွေအတွင်းနဲ့တနစ်တာကာလပတ်လုံးအမေရိကန်တွေကိုစီးလုံးညင်ညွတ်စေတဲ့အကြောင်းအရာတွေကိုကိုစားပြုဖော်ပြသွားမယ်လို့အင်ဂျီရောကပြောပါတယ်။အမေရိကန်ပြည်ထောင်စုတည်ထောင်ခဲ့တာနဲ့ပတ်သက်တဲ့အချက်အလက်တွေကနေသမရဂရောဂျီလ်ဗိုက်တန်ကဒီစိတ်ကူးကိုရခဲ့တာဖြစ်တယ်လို့အင်ဂျီရောကပြောပါတယ်။ဒီနေ့အင်ဂျီရောခရစ်စမတ်ရိုးရာဂျင်းနံပါတဲ့ကူကီမုံနေတဲ့လွတ်လပ်ရေးကြေညာစာတမ်းလက်မှတ်ရေးထိုးခဲ့ကြတဲ့ဖီလာဒဲဖီးယားပြည်နယ်လွတ်လပ်ရေးခမပုံတူတရားကူကီမုံလည်းပါဝင်ပါတယ်ခရစ်စမတ်အလားစင်တဲ့အထဲဒီနေ့အစ်စ်ပါဝင်လာတာကဂျူးလူမျိုးတွေဘာသာရေးအထိတ်မှမိပူဇော်လေးရှိတဲ့တစ်သားမိတိုင်းတစ်ခုဖြစ်ပါတယ်ဒီမိထွန်းနိုင်ကိုအင်ဂျူဒေါ်လက်သမားတွေကဆက်လုပ်ပေးတာဖြစ်ပြီးအင်ဂျူဒေါ်ပြမခမဆောင်မှာထားရှိပါတယ်စေတနာဝန်ထမ်းတွေနဲ့အလားစင်ထားတဲ့အင်ဂျူဒေါ်ခရစ်စမတ်ပြင်အစဉ်တွေကိုသမရဂရောဂျီလ်ဘိုက်တန်ကတရားဝင်ဖွင့်ပွဲအခမ်းအနားမပြုလုပ်ခင်တနင်္လာနေ့မှာသတင်းတောက်တွေကိုဖိတ်ခေါ်ပြသခဲ့ပါတယ်ခင်ဗျာနောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုစုံမှုကျော်နဲ့ကျွန်တော်အတူတင်ပြပေးခဲ့တာပါခင်ဗျာ။ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့မန္တလေးနဲ့စကိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေတွေကိုမတင်ပြခင်ပထမဆုံးရခိုင်ပြည်နယ်ကရဲကြေးအုပ်ချုပ်ရေးမှုတွေရာထူးကနှုတ်ထက်နေတဲ့အကြောင်းကိုတင်ပြပေးပါမယ်။ရခိုင်မြောက်ပိုင်းပုံနှကျွန်းမြို့နယ်ကစစ်ကောင်စီခန့်ရကြေးအုတ်ချွေရည်မှု80ကျော်တာဝန်ကနှုတ်ထွက်စာတင်ထားတယ်လို့အုတ်ချွေရည်မှုတွေကပြောပါတယ်ပုံနှကျွန်းမြို့နယ်စင်အင်းကြီးကျေးရွာမှာကျေးရွာသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတဲ့အတွက်ကျေးရွာလုံခြုံရေးအကာအကွယ်မပေးနိုင်တဲ့အပြင်သူတို့ကိုယ်တိုင်ရဲ့လုံခြုံရေးကိုလည်းစိုးရိမ်တာကြောင့်အခုလိုနှုတ်ထွက်စာတင်ရတာဖြစ်တယ်လို့အုတ်ချွေရည်မှုတူကပြောပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုစံကျော်ကတင်ပြပေးမှာပါခင်ဗျာ
အေးအေးရခိုင်တက်နယ်မြမစစ်ကောင်စီကြအပြစ်ရစဲမှုမဖြစ်ခင်လေးမှာပဲပုံနှကျွန်းမြို့နယ်စင်အင်းကြီးကျေးရွာမှာကျေးရွာသားတွေအစုအပြုံလိုက်တပ်ဖြတ်ခံရတဲ့အဖြစ်ကြုံခဲ့ရတာပါ။နိုဝင်ဘာလ17ရက်နေ့ကစင်အင်းကြီးကျေးရွာအနီးမှာတိုက်ပွဲဖြစ်ပြီးစင်အင်းကြီးကျေးရွာတွေကိုစစ်ကောင်စီတပ်ကညာဘက်ဝင်ရောက်ခဲ့ပါတယ်။နောက်နေ့မနေ့ပိုင်းမှာတော့ကျေးရွာသား12ဦးရဲ့ရုပ်လောင်းတွေကိုဒေသခံတွေတွေ့ခဲ့ကြရပါတယ်။ဒီလိုမျိုးအခြေအနေတွေကြောင့်ကျေးရွာသားတွေကိုအကာအကွယ်မပေးနိုင်တယ်လို့သူတို့ကိုယ်တိုင်ရဲ့လုံခြုံရေးကိုပါစိတ်မချတာကြောင့်တာဝန်ကနေနှုတ်ထွက်တာဖြစ်တယ်လို့ရက်ကြီးအုပ်ချုပ်မှုတူက VOE ကိုပြောပါတယ်။
အခုအရှင်မတရားလုံးနေဆိုတော့ကျွန်တော်ကလုံးဝဟိုဟာအတိတ်ပြမရှိဘူးပေါ့ကျွန်တော်တို့လုပ်ရတယ်ဆိုတာဒီရုပ်ရှင်မှုလုပ်တယ်ဆိုတာက
ဒီကျွန်တော်တို့ပြည်သူတွေကိုကျွန်တော်တို့ကလုံအောင်နေမြတ်ကာကွယ်မပေးနိုင်ဘူးပြီးတော့ဒီကျွန်တော်ကြည့်ရလုံရှင်မှုပြည်သူတွေကိုမပြောနဲ့ကျွန်တော်တို့ကိုတွေကလုံရှင်မှုမရှိဘူးဒီစိတ်စိတ်ကောက်စီကလာတယ်ဆိုရင်ကျွန်တော်တို့ကအကုန်လုံးထွက်ပြေးရတယ်ကျွန်တော်တို့အာကျွန်တော်တို့ကြည့်ရတယ်ကိုလာတယ်ဆိုရင်သူတို့ကအကြောက်ကြမှုတွေပါတယ်မရှိဘူးအာလုံရှင်တွေလုံတာတွေပေါ့ဒီစင်းကြီးကြည့်
ချိန်ထိနှုတ်ထွက်စာတင်သားသူ80ကျော်အထိရှိနေတယ်လို့လည်းအုပ်ချုပ်မှုတွေကပြောပါတယ်အုပ်ချုပ်မှုတွေဟာမြို့နယ်အုပ်ချုပ်ရေးမှူးရုံးမှနှုတ်ထွက်စာတင်သားကြတာဖြစ်ပြီးတက်ဆိုင်ရာတာဝန်ရှိသူတွေဘက်ကဘာမှတုံ့ပြန်ပြောဆိုတာမရှိသေးဘူးလို့နှုတ်ထွက်စာတင်သားတဲ့အုပ်ချုပ်မှုကပြောပါတယ်
အော်နှုတ်တက်တာကတော့ဟာစာတင်ထားတာပဲရှိပါသေးတယ်လောလောဆယ်ကနှုတ်တက်တယ်နှုတ်ထွက်တယ်ဟာအပြိပိုင်ကိုတဘောနဲ့ကပြိပိုင်နှုတ်ထွက်တယ်အဲ့လိုတော့ပြောတော့ပြောကြတာပဲဒါပေမဲ့ဒီအဲ့ဒီအစိုးရဘက်ကတော့ဘာမှတုံ့ပြန်မှုတော့ဘာမှမရှိသေးပါဘူးနှုတ်ထွက်ရမပေးဘူးဆိုရင်လည်းကျွန်တော်တို့ကတော့အဲ့ဒီတိုက်အခုဘာမှမလုပ်ပေးနဲ့တော့နေတော့နေရမှာပဲ
ရခိုင်ပြည်နယ်မှာရှိတဲ့အုပ်ချုပ်မှုတွေဟာစစ်ကောင်စီနဲ့ရခိုင်လက်နက်ကန် AA နှစ်ဖက်စလုံးနဲ့အဆင်ပြေအောင်ဆက်ဆက်နေရတာဖြစ်တယ်လို့ပြဿနာတစ်ခုဖြစ်လာရင်ရက်ကျေးအုပ်ချုပ်မှုတွေအတွက်အာမခံချက်တစုံတရာမရှိဘူးလို့လည်းပြောပါတယ်
အော်ဒီကအုပ်ချုပ်မှုတရားစင်ခမူကတော့အများကြီးပါပဲအများကြီးဆိုတော့ဟိုပါအဲ့ဒီတိုက်ပွဲနေဖြစ်တဲ့အချိန်မှာကျွန်တော်တို့ကနေပြီးတော့ကြားနေပေါ့ကြားနေဆိုတော့ဟိုဘက်ကလာရင်လည်းကျွန်တော်တို့ကဟိုဘက်ကဒီဆွေအပြည့်တွေအော်ရင်ပြီးတော့အဆင်ပြေအောင်လုပ်ပေးရတယ်ဒီဘက်ကဆိုရင်လည်းအဆင်ပြေအောင်လုပ်ပေးရတယ်အဲ့ဒီဒီကတော့အခက်အခဲပေါ့ပေါ့ဆုံးရှိရပေါ့ကျွန်တော်တို့ကြားထဲမှာ
စီရင်တင်မာနေတဲ့ရခိုင်ပြည်နယ်မှာနှစ်လအတွင်းရခိုင်လက်နက်ကန် AA ဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့ရက်ကြီးအုပ်ချုပ်မှုတွေအပါအဝင်ရခိုင်ဒေသခံ300ကျော်ကိုစစ်ကောင်စီဘက်ကဖမ်းဆီးခဲ့ပြီးအဲ့ဒီတဲက100ကျော်လောက်သာပြန်လွှတ်ပေးသေးတယ်လို့ AA ဘက်ကပြောဆိုထားပါတယ်။လက်ရှိမှာတော့စစ်ကောင်စီနဲ့ရခိုင်လက်နက်ကန် AA အဖွဲ့ကြားလူသားချင်းစာနာထောက်ထားတဲ့အနေနဲ့နှုတ်ကပတိနဲ့အပြစ်ရထားကြပါတယ်ခင်ဗျာ
။ကိုဆန်ကျော်တင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးမန္တလေးနဲ့စကိုင်းတိုင်းအတွင်းကတိုက်ပွဲအခြေအနေတွေကိုပြောပြချင်ပါတယ်။မန္တလေးတိုင်းမြင်းကြံမြို့နယ်ထိန်ပန်းရွာမှာတပ်ဆွဲထားတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနှစ်ဖက်အပြန်အလှန်ပစ်ခတ်မှုမှာအရသာတချို့ထိခိုက်မှုရှိခဲ့ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်ကကျေးရွာတွေမှာတော့မြန်မာစစ်ကောင်စီတပ်ရဲ့17ရက်တာနယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းအရသာနေအိမ်900ကျော်မိလောင်ပြီးအရသာ73ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးနဲ့စကိုင်းတိုင်းအတွင်းကစစ်မဲ့အခြေအနေရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါပါခင်ဗျာ။
မန္တလေးတိုင်းမြင်းကြံမြို့နယ်ထိန်ပန်းရွာစတင်ကျောင်းမှာတက်ဆွဲထားတဲ့မြန်မာစစ်ကောင်စီတပ်ကိုနိုဝင်ဘာ28ရက်ညနေပိုင်းမှာဒေသခံကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတနာယီကြာနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့ပါတယ်။ပစ်ခတ်မှုကြောင့်ဒေသခံကျေးရွာသားတွေထွက်ပြေးတိမ်းရှောင်ကြရတယ်လို့အရသာ3ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံရွာသား2ဦးကအခုလိုပြောပါတယ်။
ညနေ4နာရီလောက်ရွာထိပ်မှာစာရင်းကျောင်းရှိတယ်အဲ့မှာစာရင်းကျောင်းထဲမှာစူပြက်ကိုပြက်ပေါ်တနအိခွဲလောက်ကြာတယ်။လူကြီးပြင်းနေရတာဆိုရင်ကလေးလူကြီးအကုန်ပြရတာပဲ။ရွာထဲမှာတယောက်မှမကြံတော့ထိန်မန်းရွာရဲ့အတောင်ဘက်ကရွာကြီးကလည်းအဲ့လိုပဲပြင်းနေရပေါ့။တိုးတွေတွေမှာထွက်ပြီးတော့ရှောင်းနေရတာပေါ့။ဒဏ်ရရတာတော့၃ယောက်ပဲသူတို့ပြစ်လိုက်လို့ပေါ့နော်။၂ယောက်ကခုရရှိမင်းကျန်ဆေးရုံမှာလို့ပြောတယ်လက်နက်ကြီးထိလို့ပေါ့နော်။
လက်ရှိအချိန်မှာမြန်မာစစ်တပ်ဟာတပ်အင်အားထပ်ဖြစ်ပြီးထိန်ပန်းရွာထဲမှာဆက်တက်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။နိုဝင်ဘာ10ရက်ကလည်းမြင်းကြံမြို့ပြားချေးရွာမှာတက်ဆွဲထားတဲ့မြန်မာစစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခတ်ခဲ့ပြီးနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့ပါသေးတယ်။ဒါကမန္တလေးတိုင်းကအခြေအနေပါ။စကိုင်းတိုင်းခင်ဦးမြို့နယ်မှာဆိုရင်လည်းနိုဝင်ဘာ18ရက်ကနေနိုဝင်ဘာ28တနင်္လာနေ့အထိမြန်မာစစ်တပ်နေမြင့်ရှင်းလင်းမှုတွေအတွင်ကျေးရွာ12ရွာကနေအိမ်900ကျော်မီးလောင်ဆုံးရှုံးခဲ့ပြီးအရက်သား73ဦးအထိသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်နေအိမ်တွေမီးရှို့ခံပြီးတော့အရက်သားတွေသေဆုံးတာနဲ့ပတ်သက်လို့ခင်ဦးဒေသခံကာဝေးတပ်ဖွဲ့ကတာဝန်ရှိသူတူကသူတို့ကောက်ယူထားတဲ့စရင်တွေအရာအခုလိုပြောပါတယ
်ကျေးရွာပေါင်း12ရွာအိမ်ဒီပေါင်းကတော့ကျွန်တော်တို့980နဲ့မှ9လုံးပေါ့ကျွန်တော်တို့ဖန်စီတက်ရက်ခံရတဲ့ဒါရဲဘော်ကတော့10ဦးရှိတယ်ဒါပြည်သူကတော့12ဦးဒီစနအူအပြင်နောက်ထပ်စိတ်ကျမ်းမာရေးမကောင်းတဲ့သူအမျိုးသားတူပေါ့အားလုံးပေါင်း20နဲ့မှ3ဦးရှိတယ်ပေါ့ညောပြည်တော်ပေါင်းကဒါကျွန်တော်တို့ဒီ20ကျော်30ကျွန်းကျင်ထိကိုဖြစ်ပြီးအတိတ်ဆောင်ကြားရတာဖြစ်တဲ့အတွက်ဒီ10ရက်တာအတွင်းမှာဆိုရင်ကျွန်တော်တို့စေဘေးရှောင်ဦးကြီးပေါင်း10,000 2,000ကျွန်းကျင်ထိရှိခဲ့တယ်ပေါ့စက်နေရွာကမိရှုခံရတာဖြစ်တဲ့အတွက်အိမ်ပြန်ရောက်တဲ့အခါမှာဝိတ္တထေကိုတခုနဲ့နေကြအစားကြမရှိဖြစ်နေတယ်ပေါ့
တိဆုံးတဲ့ရသား73ဦးထဲမှာအသက်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်ပြီးအများစုဟာလက်နက်ကြီးထိမှန်တာတွေအပြင်နေအိမ်တွေထဲမီးလောင်ပြီးတော့တိဆုံးခဲ့တာပါဒီချက်လက်တွေဟာဒေသခံကာကွယ်ရေးတွေဘက်ကကောက်ယူထားတဲ့စည်ရင်းတွေပါဒ ီစီးရီနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးပါဘူးစစ်ကောင်စီပြန်ကြားရေးထုတ်ပြန်ချက်တွေထဲမှာတော့သခိုင်းတိုင်းအတွင်းကျေးရွာနေတချို့ကို KIA နဲ့ PDF တွေကမီးရှို့ဖျက်ဆီးမှုတွေလုပ်တာရှိတယ်လို့တံပြန်ဆွဆွဲထားပါတယ်စစ်ကောင်စီရဲ့နေမီရှင်းလင်းမှုလို့ရမှာတော့ကက်သလစ်ဂိုင်းချုပ်ကာဒီနယ်ချားလ်စ်မောင်ဘူမွေးဖွားရာဇာတိဖြစ်တဲ့မုံလှကျေးရွာလဲပါဝင်ခဲ့ပြီးမုံလှကျေးရွာကိုမြန်မာစစ်တပ်ကဝေဟင်ကောမြေပြင်ကပါပြစ်ခတ်ခဲ့တယ်လို့သိရပါတယ်။လေကြောင်းပြစ်ခတ်မှုကြောင့်နေအိမ်တွေမီးလောင်ခဲ့တဲ့အပြင်ကာဒီနယ်လူဒန်းထားတဲ့ရွာအထက်တန်းကျောင်းပါမီးလောင်ပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
။ကိုအောင်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ခင်ပြင်းနယ်အတွင်းကတိုက်ပွဲအခြေအနေကိုပြောပြချင်ပါတယ်။ပြီးခဲ့တဲ့မေလကလက်လွတ်ခဲ့ရတဲ့ခင်ပြင်းနယ် KNU တပ်မဟာ6ထင်းချုပ်ရွာဒူပလာယာခရိုင်ကတေဘောဘုတ်စခန်းနေရာကိုဒီရပိုင်းပြန်လည်ထိန်းချုပ်လိုက်တဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားသလိုတေဘောဘုတ်နဲ့အနီးတစ်ဝိုက်ကျေးရွာတွေကနေစစ်ဘေးရှောင်နေသူတွေနေရပြန်လာကြဖို့ပြောဆိုထားပါတယ်။ဒါပေမဲ့နေရပြန်သူအ ਨੇ အကျဉ်းသာရှိပြီးအများစုကတော့တင်ငြိမ်မှုမရှိသေးတဲ့အတွက်မပြန်ရဲကြဘူးလို့ပြောပါတယ်။ခင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မှအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့တေဘောဘိုးဝလီကြောက်ခက်ဖလူးစားတဲ့နေရာဒေသတွေကိုစစ်ကောင်စီဘက်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့တယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနောက်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေတဲ့ပြည်သူတွေကိုနေရပြန်နေဖို့စစ်ကောင်စီဘက်ကပြောဆိုခဲ့တယ်ဆိုပြီးစစ်ဘေးရှောင်ပြည်သူတွေကိုအကူအညီပေးနေသူတဦးကပြောပြပါတယ်
။ဟုတ်ကဲ့တေဘောဘိုးမှာရှိနေဖလူးမှာရှိနေအဲ့အဲ့လိုစကန်ချတာဟုတ်ကဲ့ဟုတ်ကဲ့တဘောဘူးမှာစကန်ပြန်ချအဲတဘောဘူးရွာသားရွာဒီမှာပြန်ပြီးတော့လာရောက်နေထိုင်နိုင်ပြီခေကြောင်းရွာသားတွေခေါ်ပြောတော့ဗျာနောက်တစ်ခါအဲပြင်းနေရတော့ဟလာအင်ဂျင်နီယာတိုက်တာမဟုတ်ပါဘူးဒီဒီရဲ့ပေါ့ရဲဘော်ဒီအဲဒီကဘော်ဒီတက်ခွေကြီးတိုက်တာပါလို့ဒါတော့သူတို့စီဝေးရပြောကြတာပြောတာပါလေရွာသားတွေရဲ့အလိုပြောဟလာဘယ်နှစ်ပြည်နဲ့ပြည်အောင်မလားကြွားရည်လာရေးအတွက်အနောက်ချက်ပြီးမှလားမပြီးပါဘူးအစူရာတော့ပြောတော့ပြောတယ်ပေါ့ဗျာ
ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ကတေဘောဘိုးနဲ့ဗလဲတိုကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ KNL ကရင်အမျိုးသားလူမျိုးရေးတပ် KNDO ကရင်အမျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာမေလ18ရက်နေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပြီးကရင်အမျိုးသားအစည်းအရုံးပူးပေါင်းတပ်တွေကမေလ18ရက်နေ့မှာတေဘောဘိုးစခန်းကိုသိမ်းယူခဲ့ပါတယ်အခုအခါမှာတော့တေဘောဘိုးစခန်းကိုစစ်ကောင်စီတပ်တွေကပြန်လည်ထိန်းချုပ်ခဲ့တယ်လို့ KNU PDF ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့ပျောက်ကြားနည်းနဲ့ပဲတိုက်နေတာကြောင့်ဗျူဟာအရလက်တလောဆုတ်ခွာပေးတာဖြစ်တယ်လို့လည်းဆိုပါတယ်ဒေသခံတွေကတော့အဲ့ဒီဒေသမှာတည်ငြိမ်မှုရှိမရှိဘယ်သူမှအာမမခံနိုင်တာကြောင့်မပြန်ရဲကြဘူးလို့လည်းဆိုပါတယ
်စစ်ပေးဆောင်နေနေသားတော့ကိုယ့်ရဲ့ကိုဒီသားမှာငြင်းငြင်းချမ်းချမ်းနဲ့လောက်ကန်ဆတ်တော့ဘူးလေပြန်နေတဲ့အနေအထားတော့တော်တော်များများကြည့်ရတယ်သူတို့လည်းငြင်းငြင်းဒီသားတွေကမငြင်းချမ်းတော့သူတို့မှမပြန်နိုင်ကြဘူးပေါ့ကလေးတွေစာပင်ကျောင်းတွေကျောင်းတွေလည်းမပြေရတချို့ဆိုလည်းထိုင်းနယ်သက်ဒီမှာထိုင်းလုံငန်းရှင်တွေရဲ့ကျောင်းရင်းကျောင်းတော်တွေကမှအလုံးလုံးကန်နေအဆင်ပြေလို့နေကြရတာဆိုတော့လေကျမကြီးလည်းမပြေဘူးစာစားတော့နေတယ်အဲ့မပြေဘူးနောက်တစ်ခါအိမ်မှာရှိတဲ့ဟာတွေကလည်းအနေနဲ့အပြောက်ချတွေကဖြစ်နေတော့ပြန်ကျင်ကြတာပေါ့သူတို့လည်းပြန်ဖို့ကတင့်တော်တဲ့ကာလမဟုတ်ဘူးဆိုတော့သူတို့လည်းဒီတော့မပြန်ရဲကြဘူးပေါ့တချို့စိုက်ယူထားတဲ့တောင်သူတွေကတော့မဖြစ်မနေပေါ့လေအဲတော့ရောက်ပြီးပြည်နယ်ကြီးဒိတ်တိမ်မှုဆိုတဲ့အနေအထားနဲ့ကြံချတဲ့အချို့အဝတ်တော့ရှိကြပါတယ
်။ကရင်ပြည်နယ်မြောက်ရီမြို့တောင်ပိုင်းကနှစ်ပေါင်း30ကျော်ကြာစစ်ကောင်စီတပ်ဆွဲထားတဲ့တေဘောဘိုးစခန်းကို KNU ကရင်မျိုးသားအစည်းအရုံးပူးပေါင်းတပ်တွေကမေလ18ရက်နေ့မှာသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကတပ်ချက်ကြီးအဆင့်တာဝန်ရှိသူအပါအဝင်စစ်သုံးပတ်တွေကိုလည်းဖမ်းမိခဲ့တယ်လို့စစ်လက်နက်အမြောက်များကိုလည်းသိမ်းဆည်းရမိခဲ့ပါတယ်။စစ်ကောင်စီရဲ့အရေးပါတဲ့စခန်းဖြစ်တဲ့တေဘောဘိုးစခန်းမကျရေးအတွက်စစ်ကောင်စီဘက်ကလည်းလေကြောင်းကနေအကြိမ်30လောက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အခု6လလောက်အကြာမှာတော့စစ်ကောင်စီဘက်ကနေအဲ့ဒီနေရာကိုပြန်လည်ထိန်းချုပ်နိုင်ခဲ့ပြီဆိုပြီးပြောဆိုခဲ့တာပါ။လက်တလောမှာတော့ဝလီတေဘောဘိုးဘလဲတိုစတဲ့ကျေးရွာတွေအနီးမှာတော့နေ့စဉ်နီးပါးနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ KNU တပ်မ6ထိန်းချုပ်ရာဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေတောင်းနဲ့ချီပြီးစစ်ဘေးဒုက္ခသည်တွေအဖြစ်ထွက်ပြေးတိမ်းရှောင်နေရတာဟာ17လကျော်ကြာပြီဖြစ်ပါတယ်ရှင
်။မအေးမှာတင်ပြပေးခဲ့တာပါခင်ဗျာ။ VOA American တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့စစ်ကောင်စီကဓာတုဘုံတွေအုံပြုနေတဲ့အကြောင်းပြောပြပါမယ်။လက်ရှိစီးရေးပိဋကတ်မှာလူအများအများထိခိုက်ဒေဆုံးနိုင်တဲ့ Bone Lenaji, Tom Swellaraha, so in the Pilarello, similar people on it, Ditarima, need time to the Choga Piobare, a queer bind to him, Yama Sitaka, Lejangani Picha like their bones and the Choma, Migo Mui, Twalabi, Dago Shushami, Ditaga de Chole, Muwe, O and Lakanari, Kanzaja Jang, Kim Pinebeka, Ditaga and the Choga, Vioga, Piogu Piobare, Dijang Yanga people are at the ring or going come on up your Pima Bakamia.
Kim Binere, Yama Sitabaka, Lene, Jesha like their bones and the Choha.
มีกงวยเลยทุบๆหนีไปตาโกชุชัยมิดูตะโชมู้วยเลยโยกะลักษณะคันษาย่าเลยลูกกินปีเนี่ยกอกกริบักกะเตตากันตะคูกะปิโยยโกเปียวบาเลยโกละนาชูเจมโมหะใส่โมหะတော့မပြီးဘူးကျွန်တော်တို့ထူတာလည်းမကွဲသေးဘူးဘိုးအစီးပဲပေါင်လာတာကိုဟိုသူကတော့ဒလက်ကိုတစ်ခုတစ်ခုစားလို့ရှိတယ်အသူကတော့ဘောက်ကွဲပြီးငူးစားနေဖြစ်လာမဟုတ်ဘောက်ကွဲပြီးဘာလို့ရှင်သူကဒီလိုငူးစားလို့ငူးစားနေလို့အဲပတိစားလို့ယူအစားရဖြစ်လာအဲ့
ကျွန်တော်တို့ခုနှစ်ခုနှစ်ဆယ်နှစ်မှာခုနှစ်လုံးပေါင်းရှာတာဖြစ်ပါတယ်။စစ်တပ်ဟာလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ခိုက်ရမှာဘလို့ဘုံမျိုးစားတွေတုံးနေလဲဆိုတာတေချာမသိရပါပဲ။အရင်ကတော့တိုင်းရင်းသားဒေသတချို့မှာဓာတုဘုံအမျိုးစားတချို့ကိုအတုံးပြုခဲ့တယ်ဆိုတဲ့နိုင်ငံတကာအစည်းအဝေးခန်းစားတချို့ထောက်ထားတချို့လည်းရှိနေပါတယ်။ကရင်၊ကယားနဲ့စကိုင်းတိုင်းမှာနိုင်ငံတကာကတားမြစ်
ရတာပါ။စကိုင်းတိုင်းရင်းမာပင်မြို့နယ်ကဒေသခံတို့ကအခုလိုပြောပါတယ
်။ခုကကာကွယ်ရေးတပ်ဖွဲ့အနေနဲ့ပေါ့နော်ဒီကြီးတဲ့တိုက်ပွဲရှိတဲ့နေရာမှာကဘာကတားနေထားတဲ့ဒီစီတန်တို့ပေါ့နော်စီတန်တို့ဘုံစံတို့ဒါအရမ်းမျိုးတွေနဲ့တိုက်ခတ်တိုက်ခိုက်တာတွေလုပ်ခဲ့တာတွေရှိပါတယ်။နော်နောက်တစ်ခုဒီကျွန်တော်တို့ကဘာကကွန်မြူအထားရပေါ့နော်ဒီလည်းကြီးပါပေါ့နော်ဟိုပြက်ကတက်ခိုက်တာရှိပါလားဒီကတော့ဗျာဒီလိုဒီစစ်ကောင်စီကတိရစမှုကိုပြန်ပါပြင်းပြင်းရှိုးပေါက်တာနဲ့အဲ့ဒါအဲ့လိုလုပ်နေတာ
မြန်မာနိုင်ငံဟာစီအေပရိပခအတွင်းရက်သားတွေထိခိုက်ဒေဆုံးမှုတားဆီးရမယ်ဂျနီဖာကွန်ဗင်းရှင်းသဘောတူစာချုပ်ကိုလည်းလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပါတယ်ဒါမဲ့လည်းမြေမြုပ်မိုင်းတွေတွင်တွင်ကြဲကြဲတုံးနေတာကြောင့်စစ်ရာဇဝတ်မှုမြောက်တယ်လို့ HRW နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကအခုနှစ်ဇူလိုင်လကထုတ်ပြန်ပြောဆိုခဲ့ပါတယ်
ကိုဝင်ခမောင်တင်ပြပေးခဲ့တာပါခင်ဗျာ VOA American တန်ကအင်္ဂါညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ VOA ပုံပြရုပ်တံအစီအစဉ်ကိုတင်ပြပေးပါမယ်ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲကိုကမ္ဘာတစ်လွှားကစိတ်ဝင်တစားစောင့်ကြည့်နေကြပြီးဘောလုံးအသင်းတွေလည်းအကျိတ်နဲ့ရှင်ပြန်နေကြပါတယ်ဘောလုံးပွဲမှာလည်းလူသားဒိုင်လူကြီးတွေအပြင်နည်းပညာအထောက်အကူနဲ့ပါဘောလုံးစီးမြင့်တွေကိုတိတိကျကျလိုက်နာဆုံးဖြတ်နိုင်ဖို့လှုပ်ဆောင်နေကြတာပါအခုဘောလုံးပွဲတွေမှာကြားနေရတဲ့ VAR နည်းပညာထောက်ကူဒိုင်စနစ်ဆိုတာဘာပါလဲ AFP သတင်းဆောင်ပါကိုအခြေခံပြီးမှအေးတနာကျော်ကတင်ပြပေးထားပါရခင်ဗျာ
ချန်ပီယံလိဘောလုံးကွင်းတွေမှာစတင်အသုံးပြုခဲ့ပြီးတော့အခု2022ကမ္ဘာဖလားဘောလုံးပွဲမှာတုံးနေတာကလူကျွန်ဘောဖြစ်မဖြစ်ဒိုင်လူကြီးတွေဆုံးဖြတ်ရမှာနည်းပညာအကူအညီနဲ့ပိုတိကျအောင်ဆန်းစစ်မှုဖြစ်ပါတယ်ဘောလုံးသမားနဲ့ဘောလုံးရဲ့လှုပ်ရှားမှုကိုလိုက်ကြည့်ပြီးတွပညံ့ရဲ့အစွမ်းနဲ့ offside လူကျွန်ဘောဖြစ်မဖြစ်တိုင်းသူကြီးကအဆုံးဖြတ်နိုင်ပါတယ်။ VAR video ထောက်ကူဒိုင်းအဆုံးဖြတ်စနစ်ကို2018 FIFA ကမ္ဘာဖလားမှာလည်းတုံးခဲ့ပြီးတော့နောက်ဆုံးဆုံးဖြတ်ချက်ကိုတော့တိုင်းသူကြီးတွေချတာပါ။ VAR နည်းပညာအကူအညီကိုအခြေအနေ၄မျိုးမှာတုံးပါတယ်။ဂိုးဝင်မဝင်၊ penalty သို့မဟုတ်အနီးကပ်ပေးရင် penalty ပေးမပေးဆုံးဖြတ်ရတယ်မှာတုံးပါတယ်။ထိခိုက်မှုဖြင့်နည်းပညာထောက်ကူတိုင်း VAR တိုင်းကိုကွင်းလေတိုင်းသူကြီးကလှမ်းပြီးဒါမှမဟုတ်ရင်လည်း VAR တိုင်းကငကြက်ကနေတိုင်းသူကြီးကိုလှမ်းပြောပြီးတော့ဗီဒီယိုပြန်ကြည့်အဆုံးဖြတ်လုပ်ဖို့ပြောပါရဲ့ VAR တိုင်းကကန်ထားတဲ့ဗီဒီယိုကိုပြန်ကြည့်ပြီးဘလို့အနေထားဖြစ်သွားလဲဆိုတာတိုင်းကိုလှမ်းပြန်ပြောပါရဲ့ကွင်းထဲကတိုင်းသူကြီးကိုယ်တိုင်လည်းကွင်းဘေးမှာဗီဒီယိုကိုပြန်ကြည့်လို့ရပါတယ်နောက်ဆုံးဆုံးဖြတ်ချက်ကတော့တိုင်းသူကြီးစီကပဲလာတာပါ2014ကစပြီးတော့ GLT ဂိုးစီးနည်းပညာကိုတုံးပြီးတော့ဂိုးဝင်မဝင်တိုင်းတွေကအဆုံးဖြတ်နိုင်ပါတယ်။ဒီနည်းပညာကတော့ဂိုးရိုင်းသားမှာဘောလုံးအရွေကိုကင်မရာကလိုက်ဆောင်ကြည့်ပြီးတော့မှတ်တမ်းတင်နေရပါ။ဘောလုံးကဂိုးစီးကိုအပြေးဝဝင်မဝင်ဆိုတာကိုတုံခါမှုတုံးပြီးတော့တိုင်းသူကြီးရဲ့နိုင်မှာလှမ်းအချက်ပေးတာဖြစ်ပါတယ်။
တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့အတန်လွင့်အစီအစဉ်တွေကိုတော်ရရှင်တို့အနေနဲ့ဓာတ်ရိုက်နားဆင်ကြည့်ရှုလို့ကြရဆိုရင်တော့ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ website စာမျက်နှာအပြင် Facebook နဲ့ YouTube စတဲ့လူမှုကွန်ရက်တွေကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။မကြာခင်တင်ဆက်ပေးမယ့်ဒုတိယပိုင်း나이ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာလူမှုကွန်ရက်တွေပေါ်မှာလူကြည့်များတဲ့တမိနစ်စာသတင်းတိုးတိုးထော်ထော်တွေနဲ့မညညိုလင်းစီစဉ်တင်ဆက်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုနားဆင်ကြပါမယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
တရာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်း나이ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာလူမှုကွန်ရက်ပေါ်ဒီမှာလူကြည့်များတဲ့တမိနစ်စာသတင်းတိုတွေနဲ့မညညိုလင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုတင်ပြပေးသွားဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ခင်တော့အခုအရင်ဆုံးစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုဆန့်ကျင်ဆန္ဒပြနေကြတဲ့အခြေအနေကိုပြောပြပေးချင်ပါတယ်လာမယ့်နှစ်2023ခုနှစ်မှာကျင်းပဖို့မှန်းထားတဲ့စစ်ကောင်စီရွေးကောက်ပွဲကိုဆန့်ကျင်ပြီးစကိုင်းတိုင်းတွင်မြို့နယ်တချို့မှာဆန္ဒပြပွဲတွေရှိနေပါတယ်စစ်ကောင်စီလုပ်တဲ့နိုင်ငံရေးမှာပူးပေါင်းပတ်သက်မှုမလုပ်ကြဖို့ရည်ရွယ်ပြီးလုပ်တာလို့ဆန္ဒပြပွဲဥဆောင်သူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မဆွမွန်ကပြောပြပေးပါပါခင်ဗျာ
မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနှစ်နှစ်ပြည့်တဲ့နောက်ပိုင်းစစ်ကောင်စီကနေပြုလုပ်မဲ့ရွေးကောက်ပွဲကိုပြည်သူတွေအနေနဲ့ပူးပေါင်းပါဝင်တာတွေမလုပ်ဖို့နဲ့အသိအမှတ်မပြုကြဖို့အတွက်ရည်ရွယ်တိုက်တွန်းတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်လို့ဆလင်းကြီးရင်းမပင်ရွာပေါင်းစုံတပိတ်ဦးဆောင်သူကိုလွမ်းသူက VOA မြန်မာပိုင်းကိုအခုလိုပြောပါတ
ယ်ရွေးကောက်ပွဲကျင်းပပြီးတော့မှသူကဒီရွေးကောက်ခံသမ္မတလုပ်ဖို့စူးစမ်းအားထုတ်နေပေါ့နော်အဲဒါကိုလေဟိုကျွန်တော်တို့လူလူဒီအလုံးကဒီလူမျိုးဒီစကားစကားလုံးမဲ့အဲညီတို့တော့လုပ်ငန်းစဉ်ညီတို့တော့နိုင်ငံရေးလမ်းစဉ်မှာကျွန်တော်တို့ပတ်သက်စရာပူးပေါင်းစရာအကြောင်းမရှိဘူးအဲအဲ့တော့မှအဓိကအရေးကြီးဆုံးကတော့စစ်ကောင်စီကိုနိုင်ငံရေးရထွက်ပေါ်ဖို့ပြဖို့ကအရေးကြီးဆုံးကဒီရေကောက်ဝဲကိုရရနီးလမ်းနဲ့ကျွန်တော်တို့ကမပတ်သက်ကြဘူးလူလူတွေကအတိအမှမပြုကြဘူးလောကမှာမပူးပေါင်းကြဘူးဆိုရဲဒီအတိတ်ပဲမျိုးနဲ့ကျွန်တော်တို့ကဒီတရားမဝင်အတူရောင်ရေကောက်ပွဲလူလူအားနဲ့တိုက်ဖြတ်ကြပါတော့အဲ့ဒါတာမျိုးကျွန်တော်တို့ကခြိတတ်တာဖြစ်တယ
်စစ်ကောင်စီကနေပြုတ်လုတ်ကျင်းပမဲ့ရွေးကောက်ပွဲဆန့်ကျင်ဆန္ဒပြတာကိုကလေးမျိုးမှလည်းနိုဝင်ဘာလ28ရက်မနေ့တုန်းကစပြီးပြုတ်လုတ်ခဲ့ကြပါတယ်ဒီစစ်ကောင်စီကပြုတ်လုတ်မဲ့ရွေးကောက်ပွဲကိုဆန့်ကျင်ကြောင်းဆန္ဒပြနေတာကိုဒီထက်ပိုပြီးတော့အင်အားကောင်းကောင်းနဲ့အရှိန်မြင့်ပြီးတော့ပြုတ်လုတ်သွားဖို့ရှိတယ်လို့ကလေးမျိုးတပိတ်ခေါင်းဆောင်ကိုဘိုက်ပူကပြောပါတယ
်စစ်အာဏာရှင်ရဲ့ဒီကျွန်တော်တို့သူ့ရဲ့ထောက်ပေါက်ပေါ်တော့သူ့နိုင်ငံရေးထောက်ပေါက်လားရွေးကောက်ပွဲတစ်ခုပဲရှိတယ်အဲ့ဒီရွေးကောက်ပွဲကလည်းအဲ့ဒီအထူးရောင်ရွေးကောက်ပွဲပဲဖြစ်တာပေါ့နော်အဲ့ဒါအလုံးတည်းရဲ့တိုင်းပဲပေါ့နော်အဲ့ဒါကိုကျွန်တော်တို့ကလေးတွေတက်ဆန်ပြည်သူတည်ရလုံးနေတယ်အဲ့ဒီရွေးကောက်ပွဲကိုမထောက်ခံဘူးဒါပြီးတော့ကျွန်တော်တို့ပြည်သူတည်ရလုံးမျော်လင့်တဲ့အစ်မနဲ့ဆယ်ရီဒီမိုကရေစီပြည်တော်စုပန်းနိုင်ဖို့ပဲရှောက်မယ်ဆိုပြီးတော့အဲ့ဒီခိုင်ရင်ချင်းနဲ့ကျွန်တော်တို့ဒီနေ့ဟုတ်ကဲ့အဲ့ဒီလှုပ်ရှားမှုပြုလုပ်ခဲ့ရပါဗျာဟုတ်ကဲ့ကျွန်တော်တို့ဒီမနေ့ကစတဲ့ဟုတ်ကဲ့နောက်ပိုင်းလေးဒီကျွန်တော်တို့ကလေးတွေတာမှရှိတယ်ဒီကလေးဒေတာတဝန်လုံးမှာရှိတဲ့ဒီတို့တရလုံးနေနဲ့ညည်းညည်းလူထုအင်အားအများပြားနေတော့ကျွန်တော်တို့ဆက်လက်ပေါ်ဆောင်သွားဖို့ဒါကြောင့်အဲ့ဒီရွေးကောက်ပွဲကိုမထောက်ခံချောင်းချောင်းအဲ့ဒီရွေးကောက်ပွဲကိုမကျေစိုးချောင်းပြတာဖို့နဲ့ဆက်လက်အရှိန်ဟုန်နဲ့ပေါ်ဆောင်သွားဖို့ရှိတယ်ပဲဟုတ
်မြေပြင်မှာဆန္ဒပြလှုပ်ရှားမှုတွေမလုံနိုင်ကြတော့တဲ့စစ်ကောင်စီကနေထိန်းချုပ်ထားတဲ့နေရာတွေမှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့လည်းစစ်ကောင်စီရဲ့ရွေးကောက်ပွဲမှာမပါဝင်ဖို့မပူပေါင်းဖို့အတွက်ထိရောက်တဲ့နှိုးစော်တိုက်တွန်းမှုတွေလုပ်နိုင်ဖို့ကိုလည်းစ조사နေကြပါတယ်လို့ဆလင်းကြီးရင်းမပင်ကျေးရွာပေါင်းစုံတပိတ်အဖွဲ့ကကိုလွမ်းသူကအခုလိုပြောပြပါတယ
်ဒီမြေပြင်တပိတ်လှုပ်ရှားမှုတခုလဲဆိုရင်တော့ကျွန်တော်ထင်တယ်ဒီတပိတ်လှုပ်လို့မရတဲ့ဒေတာကတပိတ်လှုပ်ရှားမှုတွေမရှိတဲ့ဒေတာတော်လည်းအကြောင်းကြောင့်တော့ဒီအားနည်းနေဒေတာပြီးရင်ဒီအကြပ်ဖတ်စစ်အုပ်စုဟိုဒီကြီးထုတ်ထားတယ်ပေါ့နော်နေရာတွေမျိုးတွေမှာရှိတဲ့လူထုကတော့ကျွန်တော်ဘာလို့ပေးရမလဲဆိုတော့ဒီမီဒီယာတို့ဘာလို့ကနေကျွန်တော်တို့ပေးရမှာပေါ့လေဆိုတော့ဘလော့ဆက်လှုပ်ရှားမှုဒီ strike တခုတည်းရဲ့လှုပ်ရှားမှုသက်သက်ဆိုရင်တော့ဒါအဲ့တော့အားကောင်းတဲ့ data လူစုကတော့သိကြတယ်ဟိုအမှုပေါင်းပေါ့လေသို့တော့ခုနကပြောတဲ့အမပြောသလိုပဲအချောင်းချောင်းကြောင့်ဟိုလှုပ်ရှားလို့မရတဲ့ data လူစုကကျတော့ဟိုသတိပြုမှုရဲ့သူရှိတယ်ဒီမျိုးပြုကအဲ့တော့အကုန်လုံးတော့ကျွန်တော်ဒီလက်ရှိလှုပ်ရှားမှုတခုတည်းနဲ့တော့အကျိုးအလုံးစုံကြုံနေတဲ့အကျိုးတရားမှုမရနိုင်ဘူးပေါ့လေအဲ့တော့ကြောင့်တော့ကျွန်တော်တို့ကဒီနီးနာဆိုပေါ့ဒီမြေပြင်ရောဒီမီဒီယာတွေရောဒီ platform ပေါင်းစုံကနေကျွန်တော်တို့ ီသွားမယ်ဆိုရင်တော့အဲသတိပြုလာနိုင်တယ်လို့မြင်တယ်ပေါ့နော်
စစ်ကောင်စီကနေပြုတ်လုကျင်းပါမယ်ရွေးကောက်ပွဲကိုစန့်ကျင်ကြဖို့နှိုးစော်တိုက်တွန်းတဲ့ဆန္ဒပြပွဲတွေကိုသခိုင်းတိုင်းတွင်းကကလေးမုံရွာရင်းမပင်ဆလင်းကြီးကဏီချောင်းစတဲ့ဒေသတွေမှာဒီလနိုဝင်ဘာလကနေစပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်မြန်မာစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲတွေကိုနောက်နှစ်ဩဂုတ်လလောက်မှာလုပ်နိုင်အောင်ရည်မှန်းထားပြီးတော့ရွေးကောက်ပွဲမတိုင်ခင်တည်ငြိမ်အေးချမ်းအောင်ဆောင်ရွက်မယ်လို့စစ်ကောင်စီဘက်ကပြောထားပါတယ်မြမလူခွေရေးဆိုင်ရာကုလအထုကိုယ်စားလှယ်ကတော့စစ်ကောင်စီလုံမဲ့ရွေးကောက်ပွဲဟာအတုအယောင်သာဖြစ်လိမ့်မယ်လို့ဝေဖန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကလည်းစစ်ကောင်စီလုံမဲ့ရွေးကောက်ပွဲဟာတရားဝင်မှုမရှိပါဘူးဆိုပြီးပြောဆိုထားပါတယ်ရှင
်။မဆမွန်တင်ပြပေးခဲ့တာပါခင်ဗျာ VOA အမေရိကန်အသံကအင်္ဂါညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့ပါမယ်။ပထမအဦးဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်နဲ့စပါမယ်။သမရโจไบเดนအစိုးရကယူကရိန်းကိုအကူအညီပေးနိုင်ဖို့ရမုံငွေရရှိအောင်ကြိုးပမ်းနေပါတယ်။နောက်နှစ်ဇန်နဝါရီလကွန်ဂရက်လွှတ်တော်ပြန်မစခင်သတင်းပတ်တွေအတွင်းအမေရိကန်ဒေါ်လာ38ဘီလီယံရရှိအောင်ဆောင်ရွက်နေတာနဲ့ပတ်သက်လို့မီရှဲကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးမှာပါခင်ဗျာ။
ယူကရိန်းကိုသိမ်းပိုက်ဖို့ကြိုးစားနေတဲ့ရုရှားချူကျော်စစ်ကုလတာကြာမြင့်လာချိန်မှာအမေရိကန်ကွန်ဂရက်စ်လွှတ်တော်အနေနဲ့ယူကရိန်းပေါ်ပေးနေတဲ့ကူညီတွေနဲ့ပတ်သက်ပြီးတော့အပြောင်းအလဲတွေဖြစ်လာနိုင်ပါတယ်။လာမယ့်ဇန်နဝါရီမှာပြန်စတင်မဲ့အမေရိကန်အောက်လွှတ်တော်မှာအနည်းစုနဲ့အနိုင်ရထားတဲ့ Republican Party ခေါင်းဆောင်တချို့ကဘိုင်ဒန်ဆိုရရဲ့ယူကရိန်းကိုပေးနေတဲ့ကူညီတွေနဲ့ပတ်သက်ပြီးတော့ငွေတွေစနစ်တကျမတုံ့ဘူးဆိုပြီးတော့မြင်နေကြတာပါ။
We are going to provide ကျွန်တော်တို့အနေနဲ့တင်းတင်းကြပ်ကြပ်စီစစ်ပြီးတော့ကွင်လင်းမြင်သာမှုတာဝန်ယူမှုအပြည့်နဲ့ဆောင်ရွက်သွားမှာပါ။ငွေဖြုံးတီးတယ်လို့မျိုးလုံးမှာမဟုတ်ပါဘူး
။ပြီးခဲ့တဲ့အကူအညီပေးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ပါတီကြီးနှစ်ရက်လုံးကအပြည့်အဝထောက်ခံခဲ့ကြပါရယ်။ခုကဘိုင်ဒန်ဆွေရကယူကရိန်းအတွက်အရေးပေါ်အကူအညီပေးနိုင်ဖို့38ဘီလီယံသုံးဆွဲနိုင်အောင်ကြိုးပမ်းနေပါရယ်။လာမယ့်လတွေအတွင်းယူကရိန်းအတွက်စစ်ရေးရမုံငွေတွေကိုပါထောက်ပံ့ပေးနိုင်အောင်မှာစစ်ဖက်ထောက်လှမ်းရေးနဲ့ကာကွယ်ရေးအသုံးစရိတ်အတွက်ဒေါ်လာ 27.8 ဘီလီယံနဲ့ယူကရိန်းအစိုးရနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက် 14.5 ဘီလီယံသုံးဆွဲဖို့ရာထားထားတာပါ
United States is going to be
ဒီဘက်ကလာဘလောက်ပဲကြာပါစေအမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းနဲ့အတူရပ်တည်သွားမှာပါခုလိုဆက်ပြီးရပ်တည်ရမှာကျွန်တော်တို့ဘက်ကအထောက်ပံ့တွေနဲ့ပတ်သက်ပြီးတွေ့ဝေးတာတွန်းဆုတ်တာလက်နေတာမျိုးလည်းဖြစ်မှာမဟုတ်ပါဘူး
ယူကရိန်းကိုအကူအညီပေးနေတာတွေနဲ့ပတ်သက်ပြီးတော့နှစ်ပါတီလုံးမှာစန့်ကျင်ကြသူအချို့ရှိပေမဲ့ Republican တချို့ကတော့ယူကရိန်းကိုအရင်ကပေးခဲ့ဘူးတဲ့အကူအညီပမာဏနဲ့ပတ်သက်ပြီးတော့ရောဒီငွေတွေဟာယူကရိန်းအတွက်တကယ်လိုအပ်တဲ့နေရာတွေမှာအသုံးချခဲ့ရလားဆိုပြီးတော့ဝေဖန်ထောက်ပြနေကြပါတယ်ဒီငွေတွေဟာယူကရိန်းအတွက်ဘယ်လိုသုံးခဲ့တာလဲဆိုတာနဲ့ပတ်သက်ပြီးတော့လည်း Biden ဆိုရကစနစ်တကျစီစစ်ခဲ့ရလားဆိုပြီးတော့မေးခွန်းထုတ်နေပါတယ်
We're going to do this in an accountable way.
American Lulu အနေနဲ့အားလုံးသိနိုင်အောင်ကျွန်တော်တို့ဘက်ကအပြည့်အဝတာဝန်ခံဆောင်ရွက်မှာပါ။ဒီငွေတွေဟာ American Lulu ရဲ့အဖွဲ့ငွေတွေပါ။ဒီလိုပြောတာကြောင့်ကျွန်တော်တို့က Ukraine Lulu ရဲ့ခုခံမှုကိုကူညီဖို့လန့်တင်းနေတာမျိုးလားဆိုတော့မဟုတ်ပါဘူး။ငွေတွေကိုအကျိုးရှိရှိအသုံးချဖို့ကအဓိကပြောလိုတာပါ
။ရုရှားဘက်ကတော့ Ukraine ကိုဆက်ပြီးတော့တိုက်ခိုက်နေသေးပါ။မကြသေးခင်တုန်းကဆိုရင်လည်း Ukraine ရှေ့ဘက်နဲ့တောင်ဘက်ကဒေသတချို့ကိုရုရှားဘက်ကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်မျက်စစ်မီးတွေပြတ်တောက်ကုန်ပါတယ်။အခုအခါမီးပြန်ရအောင်ပြင်ဆင်နေကြတယ်လို့ Ukraine တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကိုအောင်အောင်တင်ပြပေးကြတာပါခင်ဗျာ။အခုဆက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10 minute video လေးတွေကိုပြောပြကြပါမယ်။အင်ဒိုနီးရှားနိုင်ငံမှာငရင်ကြီးလုတ်သွားခဲ့တဲ့နောက်3ရက်ကြာအပြိုအပျက်တွေအောက်ကကလေးငယ်တူအသက်ရှင်လျက်ကတည်နိုင်ခဲ့ပါတယ်။ဂျာမနီနိုင်ငံကခရစ်စမတ်ဇေးကတော့အကျဉ်းပလာတာနေ့600နီးပါးရှိလာပါပြီ။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10 minute သတင်းတို့လေးတွေကိုမှတ်အေးသန္တာကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာငရင်ကြီးလှုပ်ပြီး3ရက်ကြာမှာပျို့ပြစ်ပုံတွေအောက်ကနေအသက်မသေးကယ်ထုတ်နိုင်ခဲ့တဲ့ကလေးလေးဖြစ်ပါရဲ့။ကလေးကကယ်တင်ရမိချိန်မှာတတိလဲရှိတတိငင်ငင်လဲရှိနေတာတွေ့ရတာပါ။ Escar လို့ကံမကောင်းတဲ့ကလေးတွေကတော့တိတ်ဆုံးတဲ့သူ300နီးပါးကြားထဲမှာတော်တော်များများပါဝင်ပါရဲ့။ ငရေလှုပ်ချိန်ကနေ့လယ်ပိုင်းကြောင်းတဲ့ချိန်နဲ့ဖြစ်ပြီးကျောင်းတွေပြိုကျခဲ့တာကြောင့်တေဆုံသူအများစုကကလေးတွေဖြစ်ကြပါတယ်။အခုလိုမျိုးလူတွေအများကြီးတေဆုံရတဲ့ငရေကြီးလှုပ်သွားပြီးတဲ့နောက်၃ရက်ကြာမှာကလေးတူကိုအသက်မသေးပဲကယ်တင်နိုင်ခဲ့တဲ့ဗီဒီယိုကိုမိသက်ဌာနကလူမှုကွန်ရက်ဆာမျက်နှာပေါ်မှာတင်ထားခဲ့ပါတယ်။သူ့လိုအသက်ရှင်ရင်းနဲ့ကယ်တင်လို့ရလို့ရညာရှောက်ဖွေကယ်ဆယ်ရေးတွေကိုလူအင်အား6000ကျော်နဲ့နေညာမပြတ်လုပ်နေပါတယ်။မေရဘိုချက်ကတိန်တော့ထိခိုက်ပျက်စီးမှုများပြီးတော့ရွာတရာဆိုရင်ရွာလုံးကျွတ်တောင်ပြိုကျအောင်မြုပ်သွားခဲ့ပါတယ်။ငရင်ကြီးလှုပ်ပြီးတဲ့နောက်ပိုင်းနောက်ဆက်တွဲငရင်ငယ်190ကျော်တောင်ဆက်လုခဲ့တာပါ။ဒီအင်ဒိုနီးရှားနိုင်ငံကပြင်းအား 5.6 နဲ့တနင်္လာနေ့နိုဝင်ဘာလ22ရက်နေ့မှာလှုပ်သွားတဲ့ငရင်ကြောင့်တေဆုံးသူစင်းကနောက်တစ်နေ့မှာပဲ100ကျော်တက်သွားပြီးတော့လူအနည်းဆုံး160ကျော်သေဆုံးပြီလို့အင်္ဂါနေ့မနက်ကကြေညာ3ရက်မြောက်နေ့မှာတော့သေဆုံးသူ290ဖြစ်သွားခဲ့ပါပြီ။ပျို့ကျပျက်စီးမှုတွေများပြားပြီးတော့အပျို့ပြက်တွေအောက်မှာပိတ်မိနေသူတွေကြောင့်သေဆုံးတန်ရာရသူရေအတွက်တိုးလာနိုင်တယ်လို့အရာရှိတွေအစကတည်းကသတိပေးနေကြတာပါ။အပျို့ပြက်တွေအောက်အသက်ရှင်ရဲ့ပိတ်မိနေသူတွေရှိနေအောင်မလားလို့ကယ်တင်ဖို့ကိုလည်းရက်ဆက်ရှာဖွေခဲ့ကြပါပြီ။ဒီငရင်ကြောင့်လူ1000ကျော်လဲဒဏ်ရာရရှိပြီးလူပေါင်း 9,800 အိုမဲ့အိမဲ့ဖြစ်အင်ဂျီပေါင်း 22,000 ထိခိုက်ပျက်စီးခဲ့ရပါတယ်။ New York မြို့က Christmas အားလဲရရသည်အထူးအမှုပညာဖန်တီးမှုပြကန်ဖြစ်ပါတယ်။မကြခင်ရောက်လာတော့မဲ့ Christmas အားလဲရရသည်အတွက် New York မြို့မှာထူးခြားဆန်းပြတဲ့စက္ကူအာယုံခံစားမှုကိုပေးဆွနိုင်တဲ့ဖန်တီးမှုတစ်ခုပြုလုပ်ပေးထားတာပါ။အရာအသွေးစုံနဲ့ပြောကြအိမ်မက်ကဘာတွေရောက်သွားတယ်လို့ဖြစ်အောင်လို့ဖန်တီးထားပါတယ်။ Chelsea စီးမှာကွန်ပျူတာအထူးပြုဖန်တီးမှုနဲ့ပြုလုပ်ထားတာဖြစ်ပါတယ်။ Digital နည်းပညာနဲ့တကယ့်အပြင်ကအရာဝတ္ထုပုံရိပ်တွေမျိုးတသားတည်းမြင်ဖန်သားတွေပေါ်မှာရုပ်ပုံတွေထုတ်ပြထားပါတယ်။စီးချက်နဲ့ရိမ့်နေတဲ့ Christmas ကာလောင်ကြီးတွေ Nutcracker တစ်သားစစ်သားရုပ်တွေတကြားကြောင်ချားတွေပါဝင်တာတွေ့ရပါတယ်။ဒီ Christmas အားလည်းရဲ့ Multiverse ကို January 6ရက်နေ့ထိဖွင့်လှစ်ထားမှာဖြစ်ပါတယ်။ဂျာမနီနိုင်ငံဒရက်စတန်မြို့မှာတက်တန်းရင်ဆုံးခရစ်စမတ်ဇေးကို988နှစ်မြောက်ဖွင့်လှစ်ထားတာပါ။စထရီဇယ်မတ်ကို1434ခုနှစ်ခရဲကခရစ်စမတ်ပွဲတော်ရာသီတွေမှာဖွင့်လှစ်တာဖြစ်ပါတယ်။ဒီဇင်းနာမည်ကတစ်သီးတွေ၊ခွန်မာသီးတွေ၊အမွေးကြိုင်တွေရဲ့ဘရန်အရေးရဲ့နဲ့ပေါင်းစပ်လုပ်ထားတဲ့ဂျာမန်ရိုးရာပေါင်းမုတ်စထိုလင်ရဲ့ရှေးခေါ်ဝဖြစ်ပါတယ်။ရာသီစာဝိုင်ဘူကိုတောင်းဂျာမန်ဝက်အောင်စားဖို့ဒီဇေးကိုလူပေါင်းတန်းနဲ့ချီ20ရောက်လာတဲ့ကြတာပါ။ဒီ Christmas Day ကို Christmas နေ့မရောက်ခင်ညတည်းဖွင့်လှစ်ထားမှာဖြစ်ပါတယ်။ဒီလိုမျိုးဂျာမနီနိုင်ငံရဲ့တချို့ဒေသတွေမှာ Christmas ပွဲတော်ရာသီကို November 23ရက်နေ့မှာတရားဝင်စတင်လိုက်ပြီလို့ပြောနိုင်ပါတယ်။ Christmas ရာသီကဝိုင်ပွန်းနဲ့ဂျာမန်ရိုးရာဝက်အကြောင်းတို့ရောင်းချပေးတဲ့ Christmas ပွဲစည်းတွေဖွင့်လှစ်လိုက်လို့ဖြစ်ပါတယ်။နေရာပြင်ဈေးမှာဝိုင်ပူပူတောက်ရတဲ့အရာသာကိုဆွဲမဲ့ကြလို့ဒီဈေးကိုနှစ်စဉ်လူပေါင်းတန်းချီလာရောက်အားပေးကြပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့ပေါ်မှာတုတ်တုတ်လို့ခေါ်တဲ့သုံးဘင်းကားလေးတွေနဲ့အဆင်ပြေနေကြတဲ့တန်တမန်တွေဖြစ်ပါရဲ့။အိန္ဒိယမှာတာဝန်ကျတဲ့ American တန်တမန်၄ယောက်ကသူတို့ရဲ့ခံညာထည့်ထားတဲ့တန်ယုံကားတွေမရှိဘဲနဲ့ဒေသသုံးသုံးဘင်းကားတွေကိုစိတ်ကြိုက်ဒီဇိုင်းပြင်ပြီးစီးကြတာပါ။ဒီကားစီးတာကလည်းသူတို့ကိုပို့ပြီးအစွမ်းစားရှိတယ်လို့ခံစားရသလိုပြည်သူတွေနဲ့လည်းပို့ပြီးနီးကပ်စေတယ်လို့သူတို့ကပြောပါရဲ့။ဆောက်လိုက်တာကတော့ American တန်တမန်တူဖြစ်ပြီးတော့ N ကတုတ်တုတ်ဝယ်စီတော့သူ့ရဲ့လုပ်ဖော်ကိုင်းမဲ့သုံးလဲတုတ်တုတ်ဝယ်စီကြပါတယ်။သူရဲ့တုတ်တုတ်သုံးမင်းကားတွေကိုစိတ်ကြိုက်အကြောင်းတွေအစဉ်တစားတွေနဲ့ပြင်ထားတာပါ။ပါကစ္စတန်မှာတာဝန်ကျစင်ကတော့ဒီကတန်ယုံကားတွေပဲစီးခဲ့ရလို့အိန္ဒိယရောက်တာနဲ့တုတ်တုတ်ကိုဝယ်စီပြဖို့သူစိတ်ကူးရခဲ့ပါတယ်။အရင်ကလည်းမက္ကဆီကိုကတန်မတ်တယောက်သူ့ရဲ့ကိုရီးကိုရာသုံးဖို့တုတ်တုတ်တစ်စီးနဲ့ဒရိုင်ဘာကိုငှားပြီးတော့သုံးခဲ့ပါတယ်။ဂျပန်နိုင်ငံကာရိုမြို့မှာ1985ခုနှစ်ထုံးဖိယက်ကားဟောင်းလေးကိုကျောင်းဆရာတက်ကပြည့်စစ်ကားဖြစ်အောင်လို့ပြင်လိုက်ပါတယ်။ဒက်စကီစီးတွေတက်နေတဲ့ခေတ်ကြီးမှာလက်စစ်ကားလည်းမဝယ်နိုင်တာကြောင့်ကို့မှာရှိတဲ့ကားဟောင်းလေးကိုပဲဒက်စီကားကနေပြီးတော့လက်စစ်ကားဖြစ်အောင်ပြောင်းလိုက်တာဖြစ်ပါတယ်။ဖိယက် 127 ကားလေးတဲ့ကို 40 ampere hour battery ထည့်ပြီးတော့ကားပေါင်းတာအောင်မြင်ပါတယ်။ အလီအဆရိကလွန်ခဲ့တဲ့တစ်နှစ်ခွဲကပဲဒီကားဟောင်းလေးကိုဒေါ်လာ900နဲ့ဝယ်ထားတာပါစီစီကတက်လို့ဓာတ်စီစီကလည်းမတက်နိုင်လက်စနဲ့မောင်းလို့ရအောင်လို့သူအကြံထုတ်ခဲ့ပါတယ်ဘက်ထရီဖိုးရတဲ့ကားဘုတ်ထဲ6ဆပုံကုန်ပေမဲ့လည်းတွေ့ကြည့်တော့ရေရှည်မှသူ့အတွက်တွေ့ချေကြိုက်ပါတယ်အခုဆိုရင်မိုင်60ခီကိုအမေရိကန်ငွေပြား90ပဲကျပြီးတော့ဒီကားလေးကိုတစ်ပတ်တစ်ခါပဲအားသွင်းဖို့လိုပါတယ်ထွက်နေတဲ့ကနန်းတွေကြောင့် Christmas ကျွန်းပေါ်မှာတချို့လမ်းတွေပိတ်ပေးထားရတာပါ။ Australia နိုင်ငံ Christmas ကျွန်းမှာနှစ်တိုင်းခီးထွက်တဲ့ကနန်းလေးတွေရဲ့ရွှေ့ပြောင်းမှုစတင်တာဖြစ်ပါတယ်။ Australia ဥယျာဉ်ဌာနဗီဒီယိုမှတ်တမ်းတွေမှာတော့အနေအောင်ခနာကိုတည်တည်နဲ့တောင်းတန်းချီတဲ့ကနန်းတွေလမ်းတွေကိုဖြတ်ကူတံတားတွေကိုကြော်ဖြတ်နဲ့မနာမနေခီးနှင်နေကြပါတယ်။ကနန်းလေးတွေအတားအဆီးမရှိလမ်းတွေကိုဘေးကင်းရနဲ့ကူးနိုင်တယ်လို့တံတားတွေဘောကနေပြောလဲလိုရာခီးရအောင်လို့တွားနေကြပါတယ်။ခီးနေလာတဲ့ကနန်းလေးတွေတန်းနဲ့ချီရှိပြီးတော့ဥပိုးကျောလေပိုင်းကနေပြီးတော့ပင်လယ်ကမ်းဘက်ထွက်လာတာဖြစ်ပါတယ်။မိလိုက်ရသည်ကိုရင်တော့ကနန်းထီတွေကတောဘက်အရင်ပြန်လာပြီးတော့ကနန်းမတွေကဥပိုးတဲချင်းထဲမှာနှစ်ပတ်ကျန်ခဲ့ပါတယ်။ကနန်းမတကောင်ကတစ်ခါဥယင်ဥပေါင်းတသိန်းထိဥနိုင်ပြီးတော့ရေမကူးတတ်တာကြောင့်ရေဆက်ဆက်မှသူတို့ဥယင်နဲ့ရေမွန်းပြီးတော့တေဆုံရတာတွေလည်းဖြစ်တတ်ပါတယ်။
မိုင်တနာကြောင့်တင်ပြပေးခဲ့တာပါခင်ဗျာ VO American တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့မညညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီလူသားတိုင်းဟာအနာဂတ်အတွက်မျှော်လင့်ချက်တွေနဲ့ဘဝကိုရှင်သန်ရည်တည်နေကြရတာပါနိုင်ငံရခြားတိုင်းတစ်ပါးမှာရောက်ရှိနေထိုင်ကြတဲ့သူတွေမှာလည်းသူတို့ရဲ့အနာဂတ်မျှော်လင့်ချက်တွေကတော့ရှိနေကြတာပါထိုင်းနိုင်ငံဘာကောက်မြို့မှာရောက်နေတဲ့သားသမီးနှစ်ယောက်မိခင်စင်ငယ်မသားတစ်ယောက်ရဲ့မျှော်လင့်ချက်တွေကရောဘလို့ရှိပါသလဲဒီတစ်ပတ်မညညိုလင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာနားဆင်ကြည့်ရှုကြရမှာပါခင်ဗျာ
တိုင်းတစ်ပါးကိုထွက်ပြီးဘဝရည်တည်ရှင်သန်မှုကြိုးစားနေကြသူတွေထဲမှာဘန်ကောက်မြို့ဘန်ဘောအရက်ကဘန်ဘောမြန်မာဇီးချင်းနာမှာဖွင့်ထားတဲ့မိုးရင်မန်ဆိုတဲ့ဒီဇိုင်နာအထည်ချုပ်ဆိုင်နဲ့သင်တန်းကျောင်းလေးဖွင့်ထားသူမိုးရင်မန်တယောက်လည်းပါပါတယ်။မိုးရင်မန်ဟာထိုင်းနိုင်ငံကိုစေကျော်တဲ့အရွယ်မှာရောက်ခဲ့တာပါ
။မိသားစုအခြေအနေတခုကြပေါ့နော်။တမီးရောက်လာတယ်။တမီးမြန်မာပြည်မှာနေလို့လည်းစိတ်မပြေဘူး။ပြီးတော့မိသားစုကလည်းတမီးစိုးတယ်ပေါ့တမီးကတော့ဘဝကိုစိတ်နာတယ်ပေါ့နော်ဘာလို့တမီးတို့မိဆောင်ဖတ်ဆောင်မနေခဲ့ရတော့နှိမ့်နာတော့တမီးကမကြိုက်တဲ့သူတမီးတော့ခုချိန်နေသူတစ်ဖက်သားတော့တမီးလည်းဘတော်မှမနှိမ့်ဘူးပေါ့နော်အဲ့တော့တမီးကမခံချင်တဲ့စိတ်ရှိတဲ့အတွက်တမီးကနီးရပေါ့နော်ဒီရိုးတရားကိုအရင်ဆုံးလာတယ်ဆိုတော့လာတာပေါ့နော်ဒါပေမဲ့တမီးထင်တာနဲ့တခြားစီဖြစ်တယ်တမီးတို့လာတော့အဆိုရင်ဒီလေက3,000နေတက်ပြီးတော့4ည5ညလောက်ရှွန့်နှွန်နေနစ်ပြီးတော့လာခဲ့ရတယ်ပြာသမီးလာဦးနဲ့ဆက်မှာရောက်သွားတယ်ပေါ့နော်ဘန်ကောက်မဟုတ်လာဦးနဲ့ဆက်မှာတနေ့ကို190ဘဝနဲ့ရုံးကန်ရတာပေါ့နော်ပြီးတော့ဟိုတအားပြက်စီကြတယ်သမီးတက်လာတော့ဆိုတော့တက်16ဆက်ခွမဲ့ရှိဦးမယ်သမီးတို့ရွယ်လေးဆိုပို့ဆိုးရပေါ့နော်ဒါပေမဲ့သမီးကြတော့အဲ့လိုမျိုးကြီးခဲတွေကချစ်ကြတော့သမီးကိုစောက်ရှောက်ပေးထားတယ်တချို့မိန်းကလေးဆိုရောက်တာနဲ့အိမ်အောင်နေကြတယ်ဟိုယောက်ျားလေးဆိုလည်းမြင်းဆေးတွေတုံးပြီးတော့ကံမကောင်းတဲ့မိန်းကလေးတွေအများကြီးပေါ့နော်အဲ့ဒီလိုမျို
းအာဂုဆရာမိဝေဖဝေဘဝမှာမတမာသူရဲ့ရောင်စားတာကိုလည်းကြုံခဲ့ရပါတယ်
။တမီးမမေကိုတွေ့ချင်တာပေါ့နော်အဲ့နဲ့တမီးလာကိုရောက်တော့မေနဲ့ဆက်သွယ်ပြန်ရတော့အမေကတမီးအမေညဝယ်တီမှာပေါ့နော်အဲ့ဆိုတမီးကမေကိုတွေ့ချင်တော့ပြန်ဆင်းချင်တော့ခိုးထွက်တာပေါ့နော်ဒါမှအဲ့တည်းမှာတမီးကပြောမယ်ဆိုတင်လေကုမြန်မာလူမျိုးချစ်ချင်းမကြောက်မိသွားရယ်ဗောနော်။ဘာဖြစ်ဆိုတမီးအမေစီကိုပြန်ချင်တဲ့စိတ်နဲ့ဘာမှတမီးမစင်စားမိတော့တမီးကိုခဲဒီတမားစီကိုအဲ့ဒီလူကမြောက်ဝက်တီကိုပို့ပေးမယ်ဆိုပြီးတော့ထည့်လိုက်တာ။ဒါပေမဲ့တမီးအမေစီကိုပြန်မရောက်ခဲ့ဘူး။မင်းမြောက်ဝက်နဲ့တမီးကိုတခြားနေရာမှာရောင်းစားတမှုပြုတာဗောနော်။တ tapi bawa roh macam kau kau nanti ni ya, tapi panas lah mabau, kalau kawin lainnya ber, tapi roh mohon nyonya tu ya kau no, ane tapi okay ba.哦，咱们的龙牛哥喏特别辣的，咱们湖阳山看走路哥喏，咱们特别辣哦。俺嘞，对了，咱们有马哈菜过来的，马哈菜过来的，看着了，的马哈菜嘛，鸡蛋西洋哥喏，鸡蛋西洋要着，咱们哎哟个，湖西那边个卤么卤的，说咱们俺嘞，湖招待呢要着高山湖要着，小白看着了，哦。same ไม่ไปวะเนาะทีละมีสิตะมาริมยาละตะมีบัวกะไม่ลงชုံเลยอะล่ะเนี่ยอาจารย์เมียวๆเนี่ยตะมีพงเลยตะมีว่าสนุกิยาพงเลยบ่เนาะพงเลยเนี่ยตะมีอ่ะไอ้หลัวโหหุบดิพิเศษไม่หุบดิพงนำมัดดิตะมีสุบโทล่ะตัวตะมีโดเมียมาลุเมียวเฉยๆเนี่ยตุ้ยละคาจารออะล่ะเนี่ยตะมีโกกุฎโกสั่งยกตัวย
อจ้องซากันบัวกะลุเมียวผู้จูซาเยตุบัวอกุ่ยชูตะคูผิดแค่ยาเปียนมาเลย
ตะโกสเตชิบ่เนาะตะมีสึกกะซาได้ยวยสรอกตีเลยอ่ะอะหล่อเมียวว่ายีซาทาเลยอะกะนี่พี่ว่าไอ้หนาวจ๋าเนาะไอ้หนาวจ๋าได้ขาจ๋ารอบะวะละต้วยผอกายีชีตะมีเนลงว่าสึกไม่ปี6ล่ะ7ล่ะตื่นเนาะตะมีเยไอ้หนาวนี่อ่ะสึกไม่ปีลาได้ขาจ๋ารอตะมีอ่ะโหเอซิลังคว่ําดาบ่เนาะอืออะล่ะเนี่ยตะมีอ่ะดีไซเนอร์โรงงานตะลุได้เฉยมาโกวินปาลาได้แค่ชาลุยาได้เสยองเนี่ยแหละตะมีโลตีเด้ทีโลนี้เด้โซแล้วตีだแม้ตะมีมะเลาะถั่วกูดิสิงามาตาตะยาวเยผิดยอดปอมาตะซู้ซู้တော့ล้มมิล้มมิแม้だแม้มีอ่ะจ้ะတော့ရှင်းตันชินนะคลีโกมะเลาะถั่วบ่ตีเลยอ่ะตะมีอ่ะไข่ฉะกาบ่เนาะอะกะณีบีก็สิงามาตาผิดลาล่ะบ่เนา
ะกูบัวอตวยอคลีเนี่ยบัวอตวยปายงกันยาเด้ခက်ခဲလာတဲ့ single mother တယောက်ရဲ့ဘဝကိုလည်းအခက်ခဲတွေကြာကပဲကြိုးစားယူဆိုင်ခဲ့ရတာပ
ါအရန်ပင်မနဲ့ပေါ့နော်ခလေးတဖက်နဲ့လှုပ်လှုပ်ရတာဒီလားစက်ယုံထဲမှာဆိုရယ်တမီးလေးကိုမကြည့်ရဘူးတနေ့ကို400ရဖို့တမီးမနဲ့6နိုင်ရနေပြီးတော့ည10နိုင်အထိလှုပ်လှုပ်ရတမီးလေးလည်းမကြည့်ရဘူးအဲ့ဒါနဲ့တမီးပတ်စံလည်းထဲမှာ12000စုမိတယ်စုမိတော့တမီးလေးနဲ့လည်းတူတူနေရမယ်အဲ့ဒီတော့တမီးကဒီလိုမျိုးလေးရွေးချယ်မိသွားပါတော့အဲ့လိုဈေးဆိုင်နေထမဆိုတမီးကမြန်မာဝစ်ဆုံတွေချောက်တတ်တယ်ပေါ့နော်အဲ့လိုမျိုးကိုကန်းလှိုင်းနေတဲ့သူတို့ကအလုပ်တွေအပ်လာတယ်အပ်လာတဲ့အခါကျတော့တမီးဒီလိုမျိုးဝစ်ဆုံတွေချောက်တော့တမီးတို့စင်ပြေသွားပါတော့တမီးလေးနဲ့သားလေးနဲ့အဲ့ချိန်မှာတမီးအောင်မြင်မှုတွေများကြီးရပါတယ်ဝစ်ဆုံတွေတအားချောက်ကြတယ်ပြီးတမီးကပရာဟိတတွေမှာတမီးကပညာဒါနတောင်းလို့သင်ပေးတယ်တမီးရဲ့ကျောင်းသူတွေဆိုအယောက်80 100နီးပါးရှိတယ်
သောတမီးလေးယောက်နဲ့အာကုစရာဘယ်သူမှမရှိပေမဲ့ဘဝကိုအလျှော့မပေးပဲမိုးရင်မှန်ဟာလုပ်ငန်းရှင်တယောက်ဖြစ်တဲ့အထိကြိုးစားခဲ့ပါတယ်
။အဓိကကတော့စိတ်တက်ဖို့တည်လေတမီးကတော့စာအုပ်တွေဖတ်တာပေါ့နော်။အောင်မြင်တဲ့လူတိုင်းကအောင်မြင်တဲ့အချိန်သာတက်လာကြတယ်။ဒါပေမဲ့သူတို့ရဲ့နောက်မှာငိုကြည့်ချင်းနေရှိတယ်၊သူရဲ့ကြာရှုံးတဲ့အချိန်တွေရှိတယ်၊သူတို့ခံနိုင်ရရှိလို့သူတို့ဒီလောက်ထိစီးပွားရေးလုပ်ငန်းရှင်တွေဖြစ်ဒိတ်တကျတွေဖြစ်လာလေအလွယ်တကူချောမွေ့ခြင်းမရှိဘူးဆိုတော့သဘောတဘာဝနားလည်လာတဲ့အချိန်မှာတမီးကိုတမီးစောက်ထိန်တက်လာတယ်ပြီးတော့ဒီကြရှုပ်ချင်းတွေပေါ်မှာတမီးခံနိုင်ရရှိလာတယ်ပေါ့နော်လုပ်ငန်းရှင်တယောက်ဖြစ်လာပြီးဆိုတော့ထိတ်သိမ်းရတာပေါ့ဒီလေအဓိကကတော့အလုပ်ငန်းတွေမှာလုပ်တဲ့အခါကျရင်ကိုပြောတဲ့စကားကိုကိုတီးဖို့ကအရေးကြီးလာတယ်နောက်တစ်ခုကကျတော့ဟိုဝိစားစီရင်မှုအပိုင်းပြီးရင်လုပ်ငန်းတွေအပိုင်းမှာဆိုရင်တမီးတို့တွေကဂတိတီမိုက်စင်ပြေတယ်နောက်တစ်ခုကကြတော့တိခတ်နိုင်မှအစင်ပြေမယ်ပြီးရင်ခွင်းလွတ်တတ်အောင်ကျင့်ထားမှအစင်ပြေမယ်အဲ့လိုမျိုးပေါ့နော
်အလုသမားဘဝလည်းဖြစ်ခဲ့ရပြီးအခုချိန်မှာတော့အလုရှင်တူဖြစ်လာပြီးရဲ့နောက်မိုးရင်မှန်ဟာအလုသမားနဲ့အလုရှင်ဘဝကွဲပြားမှုတွေကိုမြင်လာခဲ့ပါတယ
်သူများအလုသမားရဲ့ဘဝမှာကြတော့မနက်၈နာရီဆိုရင်သွားလဲလှုပ်လှုပ်တယ်ပြန်လာတယ်ည၈ထမင်းချက်ပြုတ်ပြီးစားတယ်သူတို့ဘဝတွေက သူများအလုံးနဲ့ပဲအချိန်ကုန်နေတယ်တနည်းကနေနေဆိုတာတော့မှပဲတကယ်ကိုကိုဘွားရှိရအတွက်ကိုရီမက်ချက်ရှိတဲ့သူတွေဒါပညာရေးတွေစီးပွားရေးတွေရှာကြတာပေါ့နော်တကယ်ကိုရဲ့ဘွားကိုဒီလိုပဲနေတဲ့သူတွေကတော့အချစ်တင်းအနှစ်တင်းနဲ့ပဲဂိမ်းဆော့မယ်အဲ့ဒါနဲ့ပဲပြီးသွားတာပေါ့နော်အဲအဲ့ဒါကြတော့ဒီလုံသမားဘွားပေါ့နော်ကြွားတယ်ပေါ့ဒီလေအဲလုပ်ငန်းရှိဖြစ်လာတဲ့ခါကျတော့ဟာငါလုပ်ငန်းပဲငါအိတ်ချစ်တယ်လို့အိတ်ပဲမရှိဘူးပို့ဆိုးလာတယ်အဲ့လိုမျိုးပါပြီးရဆိုလဲဟိုအများကြီးပေါ့နော်ကိုအဲဒီဒီအလုပ်ကိုငါပေးရတော့မယ်ဆိုလဲသမီးဆိုနှစ်ညသုံးညအရေးပြတ်တဲ့ခါတွေရှိတယ်အာပေးဆိုလဲသမီးဘက်ကခြုံရင်းချက်တွေမှားယွင်းချက်တွေရှိပြီးဆိုလဲအောက်ကျုပ်ခက်သူတပါးကိုအဲ့လိုမျိုးအရန်တောင်းမှန်ရတယ်မတူဘူးပေါ့နော်ဟိုမှာကြတော့လုပ်ငန်းကကိုလုပ်ပြီးပြီးရောပဲပြန်လာတယ်ကိုလုပ်ခဲ့ကြတော့အဓိကကိုရဲ့နာမည်ကိုတည်ဆောက်ရမှာမလို့ကိုရဲ့နာမည်တည်ဆောက်ရတဲ့အတွက်ဟိုနာမည်ကိုမကြဆင်းရအောင်အများကြီးထိန်းသိမ်းရတယ်ဒီနေထိုင်မှုတွေလည်းဟိုခလေးလိုမျိုးပါအညာအညာလို့လို့မရတော့ဘူးเนาะရင်းချက်အောင်ကိုယ်စိတ်ကိုယ်ကိုအတက်နိုင်ဆုံးပြင်ဆင်ထိမ့်သိမ့်ရပါတည်လေ
မတ်ဖြူဖြူနဲ့မတ်တူတူခင်လိုင်းတို့ကတော့မိုးရီမန်ရဲ့ဒီဇိုင်နာတင်နန်းသူတွေပ
ါတင်နန်းကအွန်လိုင်းမှာတွေ့တာအွန်လိုင်းကနေဆက်သွယ်ပြီးတော့ဒီမှာလာတက်တယ်ခြေစွပ်ရုံတွေလုပ်ဘူးတယ်အခုကတော့ဆက်ချုပ်ရုံမှာပဲဆက်ချုပ်မတူဘူးတခြားစီပဲဟိုမှာကြတော့တမျိုးနဲ့ချုပ်ရတာပေါ့เนาะဒီမှာကြတော့လက်ဆိုလက်ကိုလက်လက်တက်ရမယ်ဘေးဆိုလက်ဘေးဘေးချုပ်ပြရမှာပေါ့ဟိုမှာလက်ဆိုလက်တစ်မျိုးပဲဘေးဆိုဘေးတစ်မျိုးပဲလောက်ရတယ်တော်တော်လေးကွာတာပေါ့ဒီမှာကို့ idea design အများကြီးဆရာမဆရာမပြလိုက်ဆွဲရမှာပေါ့ဟိုမှာကြတော့လွယ်လွယ်ကူကူပဲတစ်ချောင်းတိုင်းပဲဖြောက်အဖြောက်တိုင်းပဲအများတန်းနင်းနေရတာမတူဘူးမော်တာနိုင်သွားတာတစ်ခုပဲပေါ့တင်တန်းပြီးရင်တော့ဘာလုပ်လဲဆိုတော့ဆက်ချုပ်စားမှာပေါ့
ဒီတင်တန်းဟိုကလာရနေပြီးရှာပြီးတော့ဆရာမရှိမှဒီပညာကိုသင်ကျင်လို့တော့အာစုံစမ်းပြီးတော့ကိုယ့်အကူပဲစုံစမ်းပြီးတငယ်ချင်းတယောက်နဲ့လာတက်တယ်။လောရတဲ့နေရာကတော့ဆက်စားဘူးဆိုတော့တနေ့ကုန်ပတ်တန်းဆွဲရတာစိတ်ပြဆုံးမဲ့။ဒီပညာကိုလုံးဝမသိဘူးလေ။ तू ပြောတဲ့ဟာနဲ့ကိုသိထားတာနဲ့ကနည်းနည်းလွဲနေတော့ तू သင်ရတာတနေ့ကုန်လုံးမှအဲ့နေရာတော့တဘာသာတော့မပြီးဘူး။ပြန်သွားနောက်တော့မှတဖြည်းဖြည်းနဲ့နားလဲရ။အခြေခံရသွားရင်အကုန်လုံးနည်းနည်းနားလဲလာတာပေါ့။သူကအဲ့လိုမျိုးပေါ့အခြေခံလူတန်းသားလောက်ကိုပဲအတအားကြီးမြင့်တဲ့ဟာကိုပေါ့နော်ထိုးမဖောက်နိုင်ဘူးအဲ့လိုမျိုးအခြေခံလူတန်းသားလောက်ဝင့်နိုင်မယ်အလွယ်ဝင့်နိုင်မယ်အလွယ်လုံနိုင်မယ်အဲ့လိုလောက်လေးကိုပဲစဉ်းစားတယ်တအားကြီးမြင့်မြင့်ပြီးတော့ကိုယ်လည်းမစဉ်းစားဘူးပေါ့နော်အဲ့အခြေခံကနေပြီးတော့တင်ယူရမှာပေါ့အဒီတင်နန်းတက်တယ်ဆိုတာသူတို့ကမျှော်လင့်ချက်ရှိတယ်သူတို့ကိုယ်ပိုင်လုပ်ငန်းလုပ်ချင်တယ်ဒီပညာတက်သွားရင်ကိုယ့်ဟာကိုယ်အရင်းနှီးနဲ့ကိုယ့်ဟာကိုယ်စက်ရုံအသေးစားလေးထောင်ပြီးတော့ကိုယ့်ဟာကိုယ်ကိုဒီဇိုင်းနဲ့ကိုသွင်းကျင်တယ်ပေါ့နော်အဲ့လိုမျိုးမြန်မာပြည်မှာပြန်ထန့်ကျင်တယ်နိုင်ငံရေးမကောင်းတာကတော့လောလောဆယ်ကတော့အကုန်လုံးခံစားရတာပဲလေပြည်မလားမပြည်မလားဆိုတော့အချိန်လေးတစ်ခုကိုတော့စောင့်ကြည့်ရမှာပေါ့ဟုတ်ပ
ါကိုတဲပြည်မဟုတ်တဲ့နိုင်ငံရဲ့ခြားမှာတမီးလေးနဲ့သားလေးရဲ့ဘဝရှိရေးအတွက်အခက်အခဲအမျိုးမျိုးကိုအတင်းကြောဖြတ်ရင်းမူးရမြေပြတ်တဲ့အခါအောင်မြင်တဲ့လုပ်ငန်းရှင်တယောက်ဖြစ်လာဖို့မိုးရမန်လိုပဲကြိုးစားနေကြတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံအနှံ့မှာတွေ့နေရတာပါရှင
်။အညညလင်းစီစဉ်တင်ဆက်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ VOA American တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ခုဆက်ပြီးတော့အင်္ဂါနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုစောမှုကျော်ကတလဲတင်ပြပေးပါအောင်မယ်ခင်ဗျာ။
ကတ္တနိုင်ငံမှာကမ္ဘာဖလားဘောလုံးပွဲတွေကျင်းပဖို့အတွက်အစအဦးတွေဆောက်လုပ်ခဲ့ရမှာတေဆုံးတဲ့အလုသမားအရေအတွက်ဟာ400နဲ့500ကြားလောက်ရှိနိုင်တယ်လို့ကတ္တနိုင်ငံရဲ့ထိပ်တန်းအရာရှိတူကပထမဆုံးအကြိမ်ဝန်ခံပြောဆိုလိုက်ပါတယ်လက်ရှိကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲအတွက်အစအဦးတွေဆောက်လုပ်ရမှာအချိန်မီပြီးစီအောင်ကြီးကြပ်ရတဲ့ကော်မတီရဲ့အတွင်းရမှုဟာဆန်အယ်တဝဒီနဲ့ထင်ရှားတဲ့ဗြိတိသျှသတင်းတော့ဖြစ်တဲ့ PM Morgan တို့တွေ့ဆုံမင်းများကမ်းမှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ပြည်သူ့လွတ်တော်ဒုဥက္ကဋ္ဌတာဝန်ယူခဲ့သူဦးထွန်းထွန်းဟင်ကိုနိုင်ငံတော်သစ္စာပေါင်းမှုရာဇဝတ်ကြီးပုံမှ120နှစ်ဆွဲဆိုခြင်းနဲ့အလौကျားနဲ့ထောင်ဒဏ်အနှစ်20ထပ်မံချမှတ်လိုက်ပါတယ်။စစ်ကောင်စီကအသစ်ပြဋ္ဌာန်းလိုက်တဲ့အသင်းအဖွဲ့မတ်ပုံတင်ခြင်းဆိုင်ရာဥပဒေကြောင့်အရက်ဖက်လူအဖွဲ့စီတွေနဲ့လူခွင့်ရေးလုပ်ငန်းတွေအပေါ်တရားမှုတွေဆူဆူဝါဝါဖြစ်လာမှာကိုစိုးရိမ်တဲ့အကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNOHCR ကတတိပေးထုတ်ပြန်ပြောကြားလိုက်ပါတယ်။
ဒ ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကုစွာမှုကျော်ကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမုံဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ချန်ကန်ချန်နဲ့ PJ
This program has come to you from the Voice of America, Washington.